Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်မလား7ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့အိုင်နိုမီတာ1925 30တို့အပြင်လက်လိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါပါခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့သောတာရှင်တို့နားဆင်ကြရမယ်ထစ်တန်းရောက်သတင်းတွေမှာတော့အမေရိကန်နိုင်ငံဘတ်ဂျက်မှာမြန်မာနိုင်ငံအတွက်ဒေါ်လာ136တန်းကျော်ကူညီဖို့တောက်ချာနေကချမှတ်လိုက်ပါတယ်ယူကရိန်းအနောက်ပိုင်းကစစ်စခန်းတစ်ခုကိုရုရှားကဒီကနေ့အစောပိုင်းမှာဒုံးကျင်နဲ့တိုက်ခိုက်ခဲ့လို့လူ35ယောက်သေဆုံးခဲ့ပါတယ်ရုရှားနဲ့ယူကရိန်းစစ်ပွဲကြောင့်ဓာတ်ငွေ့ဈေးတွေတက်နေလို့အီတလီကစက်ရုံတွေအခက်ကြုံနေရပါတယ်ဒီလိုထစ်တန်းရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ဒီပမာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့သတင်းပေးပို့ချက်ကိုနားဆင်ကြရမှာပါ။
အဲဒီအချိန်မှာပဲဒီဂျပန်အစိုးရကလည်းဒီမြန်မာနိုင်ငံမှာအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ဘို့လို့
ဒီအကြောင်းအပြည့်အစုံကိုတင်ဆက်ပေးသွားမယ်အပြင်ယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်ပြီးဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီဟာဘလိုပုတ်ကူမျိုးလဲဆိုတဲ့သတင်းဆောင်ပါတို့ကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်းမြမပြမပေးစာများကန္တာသတင်းတွေကတုတအစီအစဉ်နဲ့ထူးခြားစံပြသတင်းလွှာများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးတော့မှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့နားလောင်တို့ကပြောပြပေးကြပါမယ်ခင်ဗျာ။
တောက်ကြနေကလွတ်တော်ကအတီးဖြူလိုက်တဲ့အမေရိကန်နိုင်ငံရဲ့ဘတ်ဂျက်မှာမြန်မာနိုင်ငံကိုကူညီဖို့အတွက်ဒေါ်လာ136တန်းကျော်ချမှတ်လိုက်ပါတယ်။ဥပဒေကကဏ္ဍ6ခုခွဲစဉ်းစားခဲ့ရမှာပထမပဋိပက္ခရော်ပါတည်ငြိမ်ရေးဒုတိယဒီမိုကရေစီလူခွင့်ရေးရပ်ဘက်အဖွဲ့အစည်းများတိုးတက်ရေးတိကျလွတ်လပ်သောမီဒီယာဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတတိယကျန်းမာရေးစရုပ်ထပညာရေးပြင်စမရှေးလက်စီးပွားရေးနဲ့လေယာဉ်စိုက်ပျိုးရေးစထမလူသားချင်းစာနာထောက်ထားမှုဆရာကိစ္စရပ်တွေအတွက်ရမငွေကိုအသုံးပြုမှာဖြစ်ပြီးစစ်ကောင်စီနဲ့စစ်တပ်သူတို့နဲ့နှိမ့်နွယ်နေသူတွေနဲ့အဖွဲ့အစည်းတွေစီရမငွေမရောက်စေရလို့ပြဋ္ဌာန်းထားပါတယ်။ကချင်ကရင်ကရင်နီချင်းမွန်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာလုပ်နေကြတဲ့အစီအစဉ်တွေအပါအဝင်မတူကွဲပြားတဲ့လူမျိုးနဲ့ဘာသာတွေကြားသီးခံနိုင်မှုစီးလုံးညီညွတ်ရေးတာဝန်ခံမှုနဲ့ကြားမအခြေခံအကြမ်းဖက်မှုဆိုင်ရာလုပ်ငန်းအစီအစဉ်တွေလည်းအကူအညီပေးမယ့်အထက်မှာပါဝင်ပါတယ်။ဒါပြင်ဒုက္ခသည်တွေနဲ့နေဆွတ်ခွာပြည်တွင်းရွှေပြောင်းနေထိုင်ကြသူတွေကိုကူညီနေကြတဲ့ထိုင်းနိုင်ငံအခြေစိုက်လူသားချင်းစာနာထောက်ထားရေးရပ်ရွာအသိုက်အဝန်းအခြေခံအဖွဲ့အစည်း CSO တွေကိုလည်းကူညီမှာဖြစ်ပါတယ်စစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုစုံစမ်းမှတ်တမ်းတင်တဲ့ဆောင်ရွက်ချက်တွေကိုလည်းကူညီသွားမယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားပြီးဒီမိုကရေစီဖြစ်စဉ်ပြန်လည်ပေါ်ပေါက်လာဖို့အတွက်နိုင်ငံရေးဝန်ကြီးဟာကုလသမဂ္ဂအပေါင်းဝင်နိုင်ငံတကာအသိုက်အဝန်းနဲ့လှုပ်ဆောင်ရမယ်လို့လည်းပြဋ္ဌာန်းလိုက်ပါတယ်။ခုလိုအကူအညီပေးမဲ့အစီအစဉ်တွေအတွက်သက်ဆိုင်ရာလွှတ်တော်ကော်မတီတွေနဲ့လည်းတိုင်ပင်ရမယ်လို့ပြဋ္ဌာန်းထားပါတယ်။ယူကရိန်းနောက်ပိုင်းကစစ်စခန်းတစ်ခုကိုရုရှားကတနင်္ဂနွေနေ့အစောပိုင်းမှာဒုံးကျည်အဆင့်30နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ35ယောက်သေဆုံးခဲ့ပြီး134ယောက်ဒဏ်ရာရှိခဲ့ကြတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောကြပါတယ်။အရိစစ်စခန်းဟာပိုလန်နဲ့နယ်စပ်မှာရှိပြီးပိုလန်မှာရှိနေတဲ့နေတိုးတပ်တွေနဲ့25ကီလိုမီတာပဲဝေးတာပါယူကရိန်းစစ်သားတွေကိုဒီစခန်းမှာနေတိုးနဲ့အနောက်နိုင်ငံအရာရှိတွေကစစ်ရေးလေ့ကျင့်ပေးကြပါတယ်ယူကရိန်းနိုင်ငံတလွားကမြို့တွေကိုရုရှားတပ်တွေကအမြောက်ဒုံးကျည်တွေနဲ့ပစ်ခတ်နေတဲ့အပြင်လေကြောင်းကလည်းတိုက်ခိုက်နေပါတယ်ရုရှားကတိုက်ခိုက်တာကြောင့်လူသားချင်းစာနာထောက်ထားရေးလမ်းကြောင်းလိုသတ်မှတ်ထားတဲ့လမ်းတွေကနေထွက်ခွာနေကြတဲ့အရက်သူအရက်သားများစွာစနေနေ့ကတိတ်ဆုံခဲ့ရပါတယ်။လမ်းကြောင်း14ခုနဲ့9ခုပဲစနေနေ့ကပုတ်ခဲ့တယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အရီနာဗာရီရှက်ချုကပြောပါတယ်။ရုရှားကယူကရိန်းပြိုကွဲသွားအောင်နိုင်ငံထုတွေကိုဖန်တီးနေတယ်လို့စနေနေ့ညကနိုင်ငံကိုပြောတဲ့ရုပ်မြင်သံကြားမိန်ကွန်းမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောခဲ့ပါတယ်။ပြည်ထောင်တဲ့ဂျာမနီကောင်းဆောင်တွေကရုရှားသမ္မတနဲ့စနေနေ့ကစကားပြောခဲ့ကြပါတယ်။ဒါပေမဲ့ပူတင်ဘက်ကစစ်ကိုအဆုံးသတ်လို့တဲ့ဆန္ဒကိုမတွေ့ရဘူးလို့ပြင်သစ်နိုင်ငံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ယူကရိန်းကိုဝင်တိုက်ခဲ့တဲ့ရုရှားရဲ့စစ်ပွဲကြောင့်တဘာဝတန်းငွေဈေးတွေတက်လာတဲ့အတွက်အီတလီနိုင်ငံမှာစက်ရုံတွေလုပ်ငန်းတွေနှေးကွေးသွားခဲ့ကြပါတယ်။စက်ကူစက်တွေစတိစက်ရုံတွေသာမကဘဲငါးဖမ်းလုပ်ငန်းတွေပါ ထိခိုက်ခဲ့ကြရတာပါ။ရက်စစ်ဇင်းလုံးက1မီဂါဝတ်နာရီတနာရီကိုယူရို90ကနေ300အထိတက်သွားခဲ့တာပါ။အမြတ်ရဖို့ဆိုရင်စက်ကူဈေးကိုတန်တန်းယူရို680ကနေ1200ကိုတက်ယူမှမြတ်မယ်။ဒါပေမဲ့အဲ့ဒီလိုဈေးတင်လို့မဖြစ်နိုင်ဘူးလို့ Project စက်ကူစက်ယုံရဲ့အမှုဆောင်အရာရှိချုပ် Francesco Zago ကပြောပါတယ်။ဒါကြောင့်သူစက်ယုံကိုနားထားရတယ်လို့ပြောပါတယ်။အီတလီနိုင်ငံမှာထုတ်လုပ်တဲ့ရက်စရဲ40ရာခိုင်နှုန်းကျော်ဟာရုရှားရဲ့သဘာဝတန့်ွေပေါ်မှာမိခွန်နေရတာဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုအတွင်းမှာ28ရာခိုင်နှုန်းကနေ43ရာခိုင်နှုန်းအထိအီတလီရဲ့မိခိုမှုကတက်လာခဲ့ပါတယ်။ဂျာမနီကတော့ရက်စရဲ့25ရာခိုင်နှုန်းအတွက်ရုရှားကိုမိခိုနေရတာပါ။အဲဒီလိုရုရှားပေါ်မိခိုနေရတာကိုကြောင်းဖို့အတွက်အနည်းဆုံး2နှစ်အချိန်ယူရမယ်လို့အီတလီစွာယူဝန်ကြီးကပြောပါတယ်။ဤရနိုင်ငံမြောက်ပိုင်းအာဘဲမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံအနီးမှာဒုံးကျည်ဆက်နှစ်စင်းထိကျခဲ့တယ်လို့ဤရနဲ့အမေရိကန်တာဝန်ရှိသူတွေကပြောကြပါတယ်။အင်းကြီးဤရန်ကပြစ်လွတ်လိုက်တာဖြစ်တယ်လို့သူတို့ကဆိုပါတယ်။အဆောက်အဦတချို့ပျက်စီးတာကလွဲပြီးလူအသေးပြောက်မရှိဘူးလို့ဤရတာဝန်ရှိသူတွေကပြောပါတယ်။ဒုံးကျည်ဟာဤရနိုင်ငံထုတ်ဖာတီ130ဒုံးကျည်ဖြစ်တယ်လို့ဤရကဆိုပါတယ်။ပြစ်မှတ်ကအမေရိကန်ကောင်စစ်ဝင်ရုံးအဆောက်အဦဖြစ်ပုံမရဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတဦးကဆိုပါတယ်။ကောင်စစ်ဝင်ရုံးကအစ်စ်ဖြစ်ပြီးလူအသုံးမပြုရသေးပါဘူး။အနည်းပတ်ဝန်းကျင်ကအဆောက်အဦတွေထိခိုက်ခဲ့တာဖြစ်ပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 1953ညာไลโทมิเตอร์25กิโลเฮิรตซ์7883ญาไลโทมิเตอร์32กิโลเฮิรตซ์9335โรဖြင့်สนิทตนิงတွေမှာไลแลมิเตอร์190กิโลเฮิรตซ์7905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ယူကရိန်းနိုင်ငံမြောက်ပိုင်းချာနဟစ်မြို့ကိုရုရှားကနောက်တစ်ချီပစ်ခတ်တိုက်ခိုက်နေတဲ့အတွက်မြို့နယ်ပြည်သူတွေခုခိုးရမနဲ့အထူးဒုက္ခရောက်နေပါတယ်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုရက်သွင်းတဲ့ချီကြုံနေရတဲ့အတွက်မြို့ရဲကအရက်သားဒါဇင်နဲ့ချီတည်ဆုံခဲ့ရပေးပါပြီ။လူနေရက်ကွက်တချို့နဲ့ပညာရေးအဆောက်အုံတွေနဲ့ဆေးရုံလိုအထင်ကြီးအဆောက်အုံတွေလည်းအကြီးကျယ်ထိခိုက်ပျက်စီးခဲ့ရပါတယ်။ချာနဟစ်မြို့ဟာလူတွေဘီကင်းကင်းနဲ့ထွက်သွားနိုင်အောင်ပစ်ခတ်တိုက်ခိုက်မှုတွေမလုပ်ဘဲလမ်းဖွင့်ပေးထားတဲ့လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းတွေမရှိပါဘူး။ဒါကြောင့်လဲမြို့နေပြည်သူအများစုဘဲမှထွက်မပြေးနိုင်ပဲပြိမ့်မိနေတာပါ။အဲ့ဒီလိုလမ်းကြောင်းမရှိရင်တော့စစ်ဘေးတံကထွက်ပြေးဖို့ကြိုးစားသူဘသူမဆိုအသက်ဆုံးရှုံးရလိမ့်မယ်လို့အုတ်ချုပ်ရဲမှူး Vashalov Sheriff ကဒီကနေ့ပဲပြောဆိုခဲ့ပါတယ်။လူငယ်လူလတ်ပိုင်းတချို့တလေတော့အသက်ဘေးလူပြီးတော့ထွက်ပြေးနိုင်ခဲ့ပေမဲ့တက်ကြီးရွယ်ဦးအများစုကတော့ဘဲမှထွက်မပြေးနိုင်ပဲပြိမ့်မိနေတာပါ။ရုရှားတို့ကျူးကျော်ဝင်ရောက်မှုကြောင့်ယူကရိန်းနိုင်ငံထက်ကနေဆက်ဖက်ထွက်ပြေးလာသူအမျိုးသမီးနဲ့ကလေးငယ်တန်းနဲ့ချီရှိလာခြင်းမှာလူမောင်ခိုသမားတွေရဲ့ရန်ကနေဘလို့ကောက်ွယ်မလဲဆိုပြီးတော့အစိုးရမျိုးတွေတိုးလာနေပါတယ်။အခါအကွယ်မဲ့နေတဲ့နေရာဆွန်ခွာထွက်ပြေးလာသူတွေတခြားနိုင်ငံတွေနဲ့အနံကျင့်ခံရမှာကိုလည်းပူပန်မှုတွေရှိနေပါတယ်။စစ်ထံတည်နေတဲ့ယူကရိန်းနိုင်ငံထက်ကထွက်ပြေးလာကြသူတွေကိုနေဆက်ချင်းထိစပ်နေတဲ့ရူမေးနီးယား၊ပိုလန်၊ဟန်ဂရီ၊မော်လ်ဒိုဗာနဲ့ဆလိုဗေးကီးယားနိုင်ငံအပါအဝင်ဥရောပတိုက်သဝန်းကပြည်သူတွေနဲ့စေတနာဝန်ထမ်းတွေကဝိုင်းဝန်းကူညီနေကြတာပါ။ဒုက္ခသည်တွေအတွက်နေစရာစားစရာနဲ့သွားလာရေးကိုပါအခမဲ့ဝန်ဆောင်မှုပေးနေတယ်ဆိုပေမဲ့လုံးဝအနေနဲ့ကျင်တာတော့မဟုတ်ပါဘူး။ယူကရိန်းကထွက်ပြေးလာတဲ့အသက်16နှစ်အရွယ်မိန်းကလေးတစ်ယောက်ကိုနေစရာပေးမယ်လို့လိန်ခေါ်ပြီးမရင်းကျစ်မှုဆွဲချက်နဲ့ပိုလန်နိုင်ငံသားတစ်ယောက်ကိုတာဝန်ရှိသူတွေကဖမ်းဆီးထားပါတယ်။အလုရှာပေးမယ်နေစရာပေးမယ်ဆိုပြီးတော့မိန်းကလေးငယ်လေးတွေနဲ့ကလေးတွေကိုပဲပြစ်မှတ်ထားစီရင်နေတာမျိုးတွေလည်းတွေ့ရတဲ့အတွက်တာဝန်ရှိသူတွေကသတိနဲ့စောင့်ကြည့်နေရတာပါ။ဟောင်ကောင်မှာဒီကနေ့ကိုဗစ်ပိုးကူသူ32,430တွေ့ရပြီးတော့လူအုပ်ယုံတွေကပါကူးစက်ပြန့်နှံ့နေတဲ့အတွက်ဒီအချက်အတဲကိုကန့်တွဲဖြစ်ရှင်းနိုင်အောင်အစိုးရဘက်ကကြိုးပမ်းနေပါတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောပါတယ်။အာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေတိုးတက်မှုရှိတယ်ဆိုပေမဲ့တီချခွဲထားသူတွေအကူအညီလိုနေသလားဆိုတာသူဦးချင်းထိလက်မကြည့်နိုင်သေးဘူးလို့လည်းအုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်။ Omicron ဗီဇပြောင်းပေါ်ကူးစက်မှုကြောင့်ကိုယ်အိမ်မှာရင်တီချခွဲနေနေကြသူ3သိန်းလောက်ရှိနေပြီးတော့ဟောင်ကောင်ဆေးရုံစီကောင်တွေမှာလူနာတွေနဲ့မနိုင်မနေဖြစ်လာနေပါတယ်။တချို့ကုန်တွေမှာအစိုးရလုံးပြီးတော့ဈေးဝယ်နေကြတာကိုလည်းတွေ့ရပါတယ်။ဟောင်ကောင်မှာနေစဉ်ပုဂ္ဂိုလ်တွေကတောက်ချာနေက3000နီးပါးရှိပြီးတော့စနေနေ့မှာ2800ဝန်းကျင်နဲ့ဒီကနေ့မှာတော့3200ကျော်ပါတယ်။တည်ဆုံးသူက248ဦးရှိတယ်လို့လည်းအာဏာပိုင်တွေကဒီကနေ့ကြေညာပါတယ်။ဟောင်ကောင်မှာပုဂ္ဂိုလ်သူ9သိန်းနီးပါးရှိပြီးတော့2020အစောပိုင်းကစလို့တည်ဆုံးသူ3500ဝန်းကျင်ရှိတာမှာအများစုကတော့ပြည်ခဲ့တဲ့သတင်းနှစ်ပတ်လောက်ကဖြစ်ပါတယ်။ တရုတ်နိုင်ငံမှာမနေ့စနေနေ့ကကိုဗစ်ပိုးတွေ့သူထက်နှစ်ဆတိုးပြီးဒီကနေ့မှာပိုးကိုခံရသူက3400နီးပါးရှိကြောင်းတရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ပိုးကူးစက်မှုမြင့်တက်တဲ့နေရာတွေကိုတွာလာမှုတွေကန့်သတ်ထားပါတယ်။ရှန်ဟိုင်းမြို့နယ်နိုင်ငံအရှေ့မြောက်ပိုင်းကမြို့အတော်များများမှာစာသင်ကျောင်းတွေကိုတာဝန်ရှိသူတွေအမိန့်နဲ့ပိတ်ထားရပါတယ်။ပြည်နယ်19ခုလောက်ကမျိုးဗီဇပြောင်း Delta နဲ့ Omicron ပိုးတွေကူးစက်ပြန့်နှံ့နေတာပါ။မြောက်ကိုရီးယားနဲ့နေဆက်ကလူရေ9သိန်းလောက်ရှိတဲ့ရန်ကြီးမြို့မှာဒီကနေ့အိုမီကရွန်ပိုးတွေ့သူက900ကျော်ရှိတာကြောင့်မြို့ဝင်အထွက်ကိုလုံးဝပိတ်ထားပါတယ်။ချီလင်းမြို့ထက်ကရာနဲ့ချီတဲ့ရပ်ကွက်တွေကိုလည်းလော့ခ်ဒေါင်းချထားလိုက်တယ်လို့တရုတ်တာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်။လူရေကိုတန်ဝန်းကျင်ရှိပြီးတော့ဆက်မှုလုပ်ငန်းအများအပြားအခြေဆိုင်ရာချောင်းချောင်းမြို့ကိုလည်းတောက်ကြနေကစပြီးတော့ကန့်သတ်ချက်တွေချမှတ်ထားတာပါ။2019ခုနှစ်ကကိုဗစ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံတော်ကပိုးကူးစက်မှုများတဲ့နေရာတွေမှာတင်းကျပ်တဲ့စီကံတွေချမှတ်ထားရုံမကပိုးစစ်ဆေးမှုတွေအကြီးအကျယ်လုပ်နေပြီးတော့ထိန်းချုပ်လာနေပေမဲ့လည်းအိုမီကရွန်ပိုးကြောင့်စိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နားလောင်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ View American တန်းကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလက်ရောက်လာပြီးမို့ပထမအဆုံးတော့ပြပမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေဘလို့အခက်အခဲတွေရင်ဆိုင်နေရသလဲဆိုတာကိုကြည့်ကြအောင်ပါ။ကမ္ဘာကယောဂါ COVID-19 ဖြစ်ပွားနေခြင်းဖြစ်တဲ့အပြင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ဆက်တွဲအကျိုးဆက်တွေကြောင့်ပြပထွက်ခွာလို့သူအလုပ်သမားတွေနဲ့ပြပရောက်အလုပ်သမားတွေမှာတရားဝင်အလုပ်လုပ်ကံ권အပါအဝင်နေထိုင်권ဗီဇာ passport သက်တမ်းတိုးကိစ္စတွေမှာစင်ခေါ်မှုအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။မြန်မာရွှေပြောင်းအလုပ်သမားတွေအများဆုံးပြပထွက်ခွာအလုပ်လုပ်ကံနေကြတဲ့နိုင်ငံတွေထဲကဂျပန်နဲ့မလေးရှားနိုင်ငံကအလုပ်သမားတွေလက်ရှိရင်ဆိုင်နေရတဲ့အလုပ်ကံအခွင့်အရေးအတွေ့အကြုံတွေကိုဆက်သွယ်မေးမြန်းပြီးတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာအလုပ်ကံရှားပါတာကြောင့်ရောပြပထွက်ခွာပြီးဝင်ငွေရှာလိုသူတွေမြန်မာနိုင်ငံအနှံ့အပြားကအလုပ်လုပ်ကံလိုသူတော်တော်များများဟာအိန္ဒိယချင်းထိုင်းနိုင်ငံမလေးရှားနိုင်ငံစင်ကာပူနိုင်ငံဂျပန်ထောင်ကိုရီးယားနောက်ဒူဘိုင်းပါဝင်ပြည်ပနိုင်ငံတွေစီကိုအလုပ်လုပ်ကံနိုင်မှုထွက်ခွာလုပ်ကံကြလေးရှိပါတယ်။ဒီနှစ်ပိုင်းတွေအတွင်းမှာကမ္ဘာကယောဂါ COVID-19 ကယောဂါကာလဖြစ်နေတာကြောင့်ရောမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစဆီယနာသိမ်းပြီးတဲ့နောက်ပိုင်းပြည်ပထွက်ခွာအလုပ်လုပ်လိုသူတွေဟာအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။မြန်မာနိုင်ငံသားတွေတွားရောက်အလုပ်လုပ်ဖို့စိတ်ပါဝင်စားမှုများတဲ့ဂျပန်နိုင်ငံမှာ COVID-19 ရောဂါကြောင့်ရောဆေးအာဏာသိမ်းမှုကြောင့်မှာအလုပ်သမားတွေကြားလက်ရှိတွေ့ကြုံနေရတဲ့အခြေအနေကိုဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေက VOA မြန်မာပိုင်းကိုရှင်းပြပါတယ
်။ဂျပန်မှာဒီကိုရိုနာကိစ္စဖြစ်တဲ့ခါကျတော့ဂျပန်နဲ့မြန်မာနိုင်ငံကြားထဲမှာတာမဒီ flight တွေအကုန်လုံးရပ်သွားတယ်ကျတော့ပြီးတော့အရေးပေါ်ကိစ္စတွေပါပဲတုံးတယ် relief flight လောက်ပဲရှိတဲ့ခါကျတော့နောက်ဂျပန်ကဒီနိုင်ငံသားကနေပြီးတော့အဝင်အကုန်လုံးကိုသူတို့ပိတ်ထားတာပေါ့ဒီဂျပန်မှာရောက်နေပြီးသားအရေးရှိနေပြီးသားပမာဒီကပဲဒီအလုပ်လုပ်လို့ရပြီးတော့ပမာနိုင်ငံမှာဒီဗီဇာချရတဲ့လူစီဝီချရတဲ့လူတွေတော့မှဝင်ပွင့်မရှိတဲ့ခါကျတော့ဒီပမာနိုင်ငံကနေပြီးတော့အာဏာသိမ်းပြီးနောက်ပိုင်းမှာပေါ့လေကျို့ရောက်လာတဲ့ရှေ့ပြောင်းလို့ဆိုပါဆိုတာမသိမရှိဘူးမဆုံးဘူးရဲ
့ဟုတ်ကဲ့အဲ့တော့သူတို့ဝင်ဖို့လဲဒီဂျပန်အစိုးရရဲ့ policy အရောနောက်ပြီးတော့ဒီဘက်ကနေတရားဝင်ထွက်လာဖို့အတွက်လဲအဆင်မပြေတော့ဒီမှာရောက်နေတဲ့ဒီဂျပန်ကိုရောက်နေတဲ့မြန်မာနိုင်ငံသားတွေပေါ့နော်အထူးသဖြင့်တရားဝင
်
ဒီ passport တွေနဲ့နေပြီးတော့လုံနေရတဲ့လူတွေအတွက်ကဘယ်လိုများသူတို့အတွက်ပေါ့နော်ဘယ်လိုမျိုးဒီအခက်ခဲတွေရှိတာမျိုးတွေကြားမိလဲရှင
်ဆေးအုပ်စုရှိနေတဲ့တိုင်းပြည်တော့မပြောင်းနိုင်ဘူးဆိုပြီးတော့ဖြစ်လာရတယ်ကဲအဲ့ဒီအချိန်မှာပဲဒီဂျပန်အစိုးရကလည်းဒီဗမာနိုင်ငံမှာအာဏာသိမ်းလိုက်တဲ့အတွက်ကြောင့်မို့လို့အဲဗီဇာသက်တမ်းစီးတဲ့လူတွေဗီဇာသက်တမ်းကုန်ကန်နည်းလူတွေဗီဇာသက်တမ်းပြည့်သွားတဲ့လူတွေတကယ်လို့များပေါ့လေဗမာနိုင်ငံကိုမပြောင်းချင်ဘူးဆိုလို့ရှိရင်ဒီနိုင်ငံမှာဆက်ပြီးတော့နေလို့ရတဲ့အဲတို့ယာယီနေဆိုင်ခွင့်6လ6လဆိုလို့ထုတ်ပေးပါတယ်တပတ်မှာ28နာရီပဲလုပ်လို့ရတဲ့အဲ6လသမားနဲ့တပတ်မှာနာရီ40အထက်လုပ်လို့ရတဲ့လာတော့မဆိုဒီမှာလာဝကနေပြီးတော့ဒီလို6လတိုင်ဆိုင်ခွင့်တွေထုတ်ပေးတယ်ပေါ့အဲ6လပြည့်တဲ့အခါမှာဗမာနိုင်ငံမှာမပြောင်းလဲသေးဘူးဆိုလို့ရှိရင်နောက်တစ်ခါ6လတက်တန်းတော့နောက်တစ်ခါ6လတက်တန်းတော့အဲ့လိုပုံမျိုးတွေတော့သွားနေရတာပေါ့
နိုင်ငံတဝန်းကမြန်မာနိုင်ငံသားတွေအများစုသွားရောက်အလုပ်လုပ်ကင်နေတဲ့မလေးရှားနိုင်ငံဘက်မှာလည်းမြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေကြားလက်ရှိကြုံနေရတဲ့အခြေအနေတွေကိုမလေးရှားရောက်မြန်မာအလုပ်သမားတွေအရေး အဖမ်းခံရတဲ့အချင်းစခန်းနေမှာရောမြန်မာတွေနေရပြန်ခွင့်ရဖို့အရေးစတာတွေပါလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမောင်မောင်ကအခုလိုရှင်းပြပါတယ
်ဒီကိုဗစ်စဖြစ်တဲ့ကွာ2020မတ်လ18ရက်နေ့ပေါ့နော်အဲ့ကနေပြီးတော့တို့စပြီးလော်ဒေါင်းချတဲ့ကွာအခုချိန်ကြီးအလုပ်တမားခေါ်ယူတာတွေမရှိတော့ဘူးပေါ့မလေးရှားအစိုးရကလည်းအခုအလုပ်တမားခေါ်ယူဖို့အတွက်ဒီကိုတို့အခက်အခဲရှိတဲ့အတွက်မလေးရှားအတွင်းထဲမှာပေါ့နော် overstay ဖြစ်နေတဲ့သူတွေအကြောင်းမျိုးမျိုးကြောင့်ပေါ့နော
်ဟုတ်ကဲ့ဒ
ီတရားမဝင်နေထိုင်နေတဲ့သူတွေအတွက်ကို work permit ပေးဖို့အတွက်ကိုပြီးခဲ့တဲ့နှစ်ပေါ့ဒီ2021ဒီဇင်ဘာ31ခုလာပြီးတော့ register လုပ်ပါဆိုပြီးတို့ခွင့်ပြုထားတယ်အဲ့ဒီ register လုပ်ထားတဲ့သူတွေကအခုချိန်မှာတို့ immigration မှာလက်ပွေနှိပ်တာတို့ permit တင်ဖို့ process တွေတော့စလုပ်နေတာတွေရှိနေပြီခင်ဗျမြန်မာပြည်ကနေပြီးတော့တရားဝင်လာပြီးတော့လေရှိဒီအလုတ်ရှင်နေတဲ့တက်တန်းတိုးနေတဲ့လူတွေအတွက်တော့အဆင်ပြေတယ်ခင်ဗ
ျဟုတ်ကဲ့ကိုတရားအဲ့တော့လက်တလောအဲ့ဒီမလေးရှားမှာရောက်နေတဲ့ဗမာအလုတ်သမားတွေသူတို့ရင်ဆိုင်ရတဲ့အခက်အခဲမျိုးရှိတယ်ဆိုရင်ရောဘာတွေများဖြစ်မလဲရှင
်တချို့ကြတော့လေဝတ်ပါမစ်တင်ခြင်းပေမဲ့အလုတ်ရှင်ရဲ့စားရစားတမ်းမပြည့်စုံလို့မတင်ရတဲ့သူတွေရှိတယ်တချို့ကြတော့လေအငှားကုမ္ပဏီတွေနဲ့လုတ်နေတာတွေတော့ရှိတယ်ပေါ့နော်တရားမဝင်များဘူးတော့မြန်မာနိုင်ငံကိုပြန်စီစစ်တဲ့အခါမျိုးတွေရှိတဲ့အခါကျတော့သူတို့တကယ်တကယ်ပါမစ်တင်ဖို့ immigration ကိုတာတင်တဲ့အခါမှာလက်ထက်မှာ passport စာအုပ်မရှိတဲ့အတွက်တချို့မတင်လိုက်ရတဲ့သူတွေလည်းရှိတယ်ပေါ့
ကိုယ့်ရဲ့ passport က expire ဖြစ်သွားပြီပေါ့နော်တက်တန်းကုန်သွားပြီနေဖို့လည်းအဆင်မပြေတော့ဘူးဆိုလို့ရှိရင်ရောဒီမြန်မာနိုင်ငံဆိုင်ရာတန်ရုံးဘက်ကရောသူတို့ဘာတွေလုပ်ပေးနိုင်တာမျိုးတွေရှိတယ
်ဟုတ်ကဲ့ passport တက်တန်းတည်သွားတဲ့သူတွေအတွက်ကိုတော့တက်တန်းတိုးဖို့မြန်မာတန်ရုံးနေနဲ့ဆောင်ရွက်ပေးနေတာတွေရှိတယ
်ဟုတ်ကဲ့
အကယ်၍မြန်အဲ့ဒီသူကပေါ့မြန်မာနိုင်ငံအပီးပြန်မယ်လက်ထက်မှာလည်းခုနပြောသလိုပေါ့ passport စာအုပ်တန်းမရှိတော့ဘူးဆိုလို့ရှိရင် CI of I ကိုခေါ်တဲ့ CI shop ပြီးတော့ပြန်လို့ရတဲ့နည်းလမ်းတွေရှိတယ်ပေါ့
ဟုတ်ကဲ့
ပြန်ရင်တဲ့သူတွေအတွက်တော့ CI shop ပြီးပြန်လို့ရပါသေးတယ်ခင်ဗျာအဲသူကဒဏ်ကြေးအပြင်တော့ဒဏ်ကြေး900ဆောင်ရမယ်အဲ့ဒီမပြန်ခင်မှာသူတို့ covid ကင်းချင်းကြောင်းပေါ့သူကအဲ့ဒါလည်းစစ်ကားသေးတယ်ဆိုတော့အဲ့ဒါလည်း200ဝန်းကျင်ဆိုတော့ခမန်းကြီးပေါ့သွားစိတ်လာစိတ်မပါပေါ့နော်သူတို့ကုန်ကြစိတ်က1500ဝန်းကျင်လောက်မှရှိပါတယ်ခင်ဗျာ
မလေးရှားနိုင်ငံဘက်ချမ်းကိုတရားမဝင်လမ်းကြောင်းတွေကနေလက်ဆက်ဖြတ်ကျော်ပြီးတော့သွားရောက်အလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေလည်းရှိပါတယ်။ COVID-19 ကပ်ရောဂါစီးကမ်းကြောင့်ရောဆီယနာသိမ်းပြီးတဲ့နောက်ပိုင်းလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေကြောင့်တရားဝင်လမ်းကြောင်းတွေနဲ့ပြည်ပထွက်ခွာအလုပ်လုပ်လို့သူတွေအခက်တွေ့နေချိန်မှာပဲမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံဘက်ချမ်းကိုတရားမဝင်ထွက်ခွာပြီးအလုပ်လုပ်လို့ကြတဲ့မြန်မာရွှေပြောင်းအလုပ်သမားကနေ့စဉ်လိုယာနဲ့ချီဝေရောက်နေကြတာပါ။ထိုင်းဆိုရဘက်ကလည်းကိုဗစ်ကူးစက်မှုကာကွယ်ထုံးချုံနိုင်ရေးအပါအဝင်လူဝင်မှုကြီးကြပ်ရေးစီကံတင်းကျပ်မှုတွေနဲ့ပါနေ့စဉ်လိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးမြန်မာနိုင်ငံဘက်ခြမ်းကိုပြန်ပြီးတော့ပို့နေတာလာပိုင်းအတွင်းမှာကိုတောင်းတဲ့ချီရှိနေပြီဖြစ်ပါတယ
်။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ယူကရိန်းပြည်ပခန့်နဲ့ဆက်နွယ်ပြီးတော့ထွက်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေကိုကြည့်ကြရအောင်ပါ။ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ထွက်ပေါ်လာတဲ့ကြက်ရည်တွေကဇက်တိုက်ဖြစ်နေပါတယ်။ရုရှားရင်နံတင်သွင်းမှုကိုပိတ်ပင်တာကတိုက်ရိုက်အကျိုးဆက်ဖြစ်ပါတယ်။အဲ့ဒီအကျိုးဆက်ဟာလည်းဆက်လက်ကြက်ရည်ထလာပြန်ပါတယ်။ကဘာကြီးဟာအပြန်အလှန်တက်ရောက်တဲ့ကြက်ရည်ကွင်းဆက်ထဲဝင်ရောက်နေပြီးအဲ့ဒီကွင်းဆက်ကဘာလဲဆိုတာမသိနိုင်ဘူးလို့သုံးသပ်သူတွေကပြောကြပါတယ်။ရိုက်တာနဲ့ AP သတင်းတွေကိုအခြေခံပြီးအဲ့ဒီကြက်ရည်ကွင်းဆက်အကြောင်းဥတ္တမောင်တန်းကတင်ပြပေးထားပါတယ်ခင်ဗျာ
။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အကျိုးဆက်ဖြစ်ရုရှားရင်နံတင်သွင်းတာကိုအမေရိကန်နဲ့ကနေဒါတို့ကပိတ်ပင်လိုက်ပြီးတဲ့နောက်ဘာဖြစ်မယ်မသိနိုင်တဲ့နယ်ပယ်တွေကိုဝင်ရောက်ခဲ့တာဖြစ်တယ်လို့သုံးသပ်သူတွေကသုံးသပ်နေကြပါတယ်။အဲဒီလိုပိတ်ပင်ကြောင်းကိုကနေဒါဝန်ကြီးချုပ် Justin Trudeau က February 28ရက်နေ့မှာအခုလိုစတင်ကြေညာခဲ့တာပါ။
En plus notre intention d'interdire
We are announcing
ရုရှားကရင်နံတင်သွင်းတာကိုပိတ်ပင်ဖို့ UN ရဲ့ချက်ရှိကြောင်းကျွန်တော်တို့ဒီကနေ့ကြေညာပါတယ်။ဒီလုပ်ငန်းကနေသမ္မတပူတင်နဲ့သူ့ရဲ့မိတ်ဆွေစီးပွားရေးသမားတစုအကျိုးဖြစ်ထွန်းနေကြတာပါရုရှားရဲ့ဝင်ငွေ3ပုံတစ်ပုံဟာဒီလုပ်ငန်းကနေလာတာပါအ
မေရိကန်သမ္မတဘိုင်ဒန်ကလည်းမတ်လ10ရက်နေ့မှာအလားတူအခုလိုကြေညာခဲ့ပါတယ
် Today I am announcing the United States is targeting the main artery of Russia's economy
ရုရှားစီးပွားရေးအဓိကသွေးကြောအမေရိကန်ကပြတ်မှတ်ထားလိုက်ပြီဆိုတော့ဒီကနေ့ကျွန်တော်ကြေညာလိုက်ပါတယ်ရုရှားနဲ့ယင်းနံသဘောတဝင်းနဲ့စွန့်ရဆိုင်ရာတင်သွင်းမှုအားလုံးကိုကျွန်တော်တို့ပိတ်လိုက်ပါတယ်
။ဒီတိုင်းနိုင်ငံကလည်းအမေရိကန်နဲ့အတူပူးပေါင်းပိတ်ပင်လာခဲ့ပါတယ်။ဒီလိုကြီးညာတဲ့အတွက်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကအခုလိုကျေးဇူးစကားဆိုခဲ့တာပေါ့
။ President of the United States of America
Biden ရဲ့
ခေါင်းဆောင်မှုနဲ့တကဘာလုံးကိုပြေးလိုက်တဲ့အားကောင်းဆုံးဒီအချက်ကိုပြေးလိုက်တဲ့အတွက် American သမ္မတ Joe Biden ကိုကျွန်တော်ကျေးဇူးတင်ပါကြောင်းပြောလိုပါတယ်ဒါကအင်မတန်ကိုရိုးရှင်းလာပါတယ်ရုရှားကိုတကြက်တပြားပေးလိုက်တိုင်းအခြားအချုပ်အခြာအာဏာပိုင်တိုင်းပြည်တွေအပေါ်ရုရှားကကြီးစံတွေဒုံးကျည်တွေအဖြစ်ပြောင်းပြစ်လိုက်တာပါ
ဒါပေမဲ့ရုရှားကနေအမေရိကန်တင်သွင်းတဲ့ရေနံစိမ်းပမာဏက900ခန်းလုံးကနေ800ခန်းလုံးကြားမှာပဲရှိခဲ့တာပါကနေဒါနဲ့ဒီတိုင်တို့ရဲ့တင်သွင်းမှုကလည်းအနည်းချင်းမှဖြစ်ပါတယ်အဒီလိုအပ်တဲ့ရေနံကိုအခြားနိုင်ငံတွေကနေဝယ်ယူလို့ရနိုင်ပါတယ်ဒါကြောင့်အမေရိကန်ရဲ့ပိတ်ပင်မှုကသင်္ကေတသဘောထားဖြစ်တယ်လို့ဗီဒိတ်နိုင်ငံချာတာဖောက်ရဲ့ရုရှားနဲ့ယူရောပအစည်းအဝေးကသူ့သေးသည်ဂျွန်လော့ကရိုက်တာသတင်းဌာနကိုအခုလိုပြောပါတယ
် The United States is not heavily dependent on
အမေရိကန်ပြည်ထောင်စုကရုရှားရည်နံအပေါ်ကြီးကြီးမားမားမြှို့နေတာမဟုတ်ပါဘူးသူ့ရဲ့တဘာဝတံငွေအရင်းအမြစ်ကိုကလုံလောက်ပါတယ်ပူစရာမရှိပါဘူးဒါပေမဲ့မကြာမီနှစ်တွေအတွင်းမှာရုရှားရည်နံကိုပို့ပြီးတော့တင်သွင်းခဲ့ရပါလိမ့်တယ်မနေ့ကကြီးညာလိုက်တာသင်္ကေတသဘောအများကြီးဆောင်ပါတယ်ဒါပေမဲ့အဲ့ဒီသင်္ကေတကလည်းအတော်ကြီးအရေးကြီးပါတယ်ရုရှားဘောအများကြီးပူပြီးမိခိုနေရတာကိုရှော့ချဖို့ဥရောပကိုအားပေးလိုက်တဲ့နည်းလမ်းတစ်ရပ်ပါပဲ
ဥရောပကရုရှားဘောရင်းနှံတဘာဝတောင်းွေးနဲ့ပတ်သက်ပြီးအတော်မိခိုနေရတာပါဂျာမနီနိုင်ငံဟာသူတင်သွင်းရတဲ့ရင်းနှံရဲ့400ခန့်လုံးနဲ့တဘာဝတောင်းွေ900ခန့်လုံးကိုရုရှားကိုမိခိုနေရတာဖြစ်ပါတယ်စီးပွားရေးသဘောအရဝယ်လိုအားကဆက်လက်ရှိနေပေမဲ့ရောက်လို့အားကိုပိတ်ပင်ကန့်တက်လိုက်တဲ့အတွက်ရေနံစည်းကွက်မှာရုရှားရေနံကိုအစားထိုးမထုတ်လုပ်နိုင်ခင်ဈေးတွေကတက်လာကြမှာပါအခုလိုစတဲ့နေပါပြီကမ္ဘာကဘာဖြစ်မှန်းမသိတဲ့နယ်ပယ်တဲကိုဝင်ရောက်နေတယ်လို့ကာမာအင်နာဂျီကုမ္ပဏီရဲ့အလုံးမှုဆောင်အရာရှိချုပ်လည်းဖြစ်အမေရိကန်နိုင်ငံကိုလံဘီယာတက္ကသိုလ်ရဲ့စွမ်းရင်ဆိုင်ရာမူဝါဒလိမ့်လာရေးဌာနရဲ့ပြင်ပပညာရှင်လည်းဖြစ်သူရောဘင်မဲလ်စ်က AB သတင်းဌာနကိုအခုလိုပြောပါတယ
် We'll see people throw around numbers like $200 per barrel.
ဈေးနှုန်းတောင်းကပြောမယ်ဆိုရင်လူတွေကရေနံစိမ်းတစ်စီးကိုဒေါ်လာ200အထိပြောနေကြပါတယ်။ကျွန်တော်တို့ဘာမှမသိတဲ့နယ်ပယ်ထဲရောက်နေတာပါ။1990ခုနှစ်တည်းအတွင်းကရေနံအကြက်တဲကြုံခဲ့ရပြီးကြတဲ့ကဒီလောက်အတိုင်းတာအထိကြီးမားလာနိုင်တဲ့ဈေးကွက်ထိခိုက်မှုကိုမတွေ့ခဲ့ရသေးပါဘူး။ရေနံနေမကပါဘူး။တဘာဝတန်ငွေနဲ့ကြောင်မီသေးဈေးကွက်ရောပါပါတယ်။စွမ်းအင်ဆိုင်ရာဈေးကွက်တစ်ခုလုံးပါ။ဒါကြောင့်ကျွန်တော်တို့ဟာဘာဖြစ်မှန်းမသိတဲ့နယ်ထဲတကယ်ရောက်နေပါလေဘလို့ဈေးကွက်ပြည့်ရင်းမှုမျိုးကြုံရမယ်ဒါကိုအရေးပေါ်ဆောင်ရွက်ချက်ဘာနဲ့တုံ့ပြန်မယ်ဆိုတဲ့အချက်အတွေပေါ်မှာဘလို့ဘလောက်ဈေးတွေတက်မလဲဆိုတာကတည်ပါတယ
်တဘာဝဓာတ်ငွေအခက်အခဲကလည်းရှိလာမှာဖြစ်တဲ့အတွက်ဓာတ်ငွေအစားကြောက်မီးသွေးကိုရေထိုးမှအစားထိုးသုံးရလာနိုင်တယ်လို့ဂျွန်လော့ကအခုလို
And you have this irony that Germany
did it. Germany ကခုအခါမှာကြောင်မီးသွေးကိုအရန်သုံးနေပါတယ်။သဘောတံငွေအပေါ်မိခိုနေရတာကိုရှော့ချဖို့သဘောပတ်ဝန်းကျင်ညဉ့်ဉန်းတဲ့ကြောင်မီးသွေးကိုသူတို့ကရေတို့မှာပိုးပြီးအသုံးပြုမှာပဲဗျ။ရ
ုရှားဘောသဘောတံငွေမိခိုနေရတာကိုဥရောပသမဂ္ဂက2022မှာသုံးပုံတစ်ပုံရှော့ချဖို့ရည်ရွယ်ထားခဲ့တာပါ။2030မှာအပြီးတိုင်ရှော့ချနိုင်မယ်လို့ညွှန်တင်ထားခဲ့ကြပါတယ်။အခုလိုယူကရိန်းစစ်ပွဲဖြစ်လာတဲ့အခါအဲ့ဒီအစီအစဉ်တွေကိုမြန်နိုင်ငံပြအများဆုံးဖြစ်အောင်လုပ်ကြရတော့မယ်ဖြစ်အားရှိလာပါတော့တယ်။ဒါတွေရဲ့အကျိုးဆက်ကတော့ဈေးနှုန်းတွေမြင့်တက်တာပြင်သဘာဝပတ်ဝန်းကျင်အပေါ်မှာသာမကကမ္ဘာတဝန်းကအထူးသဖြင့်ဥရောပနဲ့အမေရိကန်ရွေးကောက်ပွဲတွေအပေါ်မှာတည်ရောက်မှုရှိလာမှာဖြစ်တယ်လို့အကြက်ခတ်နေကြသူတွေကထင်မြင်ကြကြောင်းပါခင်ဗျာ။
ဥဒမောင်တန်တင်ပြပေးခဲ့တာပါခနာဒါနဲ့တစ်ဆက်ထဲမှာပဲယူကရိန်းသမ္မတဇယ်လန်စကီဟာဘလို့ပုဂ္ဂိုလ်မျိုးလဲဆိုတာကိုကြည့်ကြအောင်ပါယူကရိန်းနိုင်ငံကိုရုရှားတပ်တွေအခုလိုဝင်ရောက်တိုက်ခိုက်နေခြင်းမှာအထင်ကြီးရဖြစ်လာသူတူကတော့ယူကရိန်းသမ္မတဗလူဒီမီယာဇယ်လန်စကီဖြစ်ပါတယ်ရုရှားတပ်တွေဝင်လာခြင်းနိုင်ငံရခြားကိုထွက်ပြေးမသွားဘဲကြံ့ကြံ့ခံနေတဲ့စစ်ပွဲကာလယူကရိန်းကောင်းဆောင်ဇယ်လန်စကီဆိုတာဘလို့လူမျိုးလဲမအေးတန်တာကျော်ကပြောပြပေးပါမယ်ခင်ဗျာ
ရုရှားတပ်တွေသူ့နိုင်ငံကိုဝင်ရောက်ကျူးကျော်တဲ့ရက်တွေအတွင်းမှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာကမ္ဘာစစ်မြစ်မှာလူများလေးစားတဲ့အရေးကြီးပုဂ္ဂိုလ်တစ်ဦးဖြစ်လာပါတယ်။ Kiev မြို့တော်ကိုရုရှားတပ်အင်အားထောင်ပေါင်းချီဝိုင်းထားခြင်းယူကရိန်းအာဏာပိုင်တွေကလည်းရုရှားကသူ့ကိုလုံခြုံမဲ့တဲ့တွင်နေပြောနေပေမဲ့သမ္မတဇယ်လန်စကီကတော့မြို့တော်ကနေမခွာဖို့တန်လိုက်တန်ချထားပါတယ်။ရန်သူတွေဝိုင်းခံထားရတဲ့မြို့တော်လမ်းတွေပေါ်ကနေဗီဒီယိုမိန့်ခွန်းတွေပြောဥရောပတမက္ကနဲ့နိုင်ငံတကာအဖွဲ့တွေဗန်နာရေးစီရေးအကူအညီပေးကြဖို့တောင်းဆိုရင်းယူကရိန်းအတွက်ခုခံမှုမှာဥဆောင်ပါဝင်နေတာဖြစ်ပါတယ်။အရင်ကတရုတ်ဆောင်တဲ့ဟာတာမင်းသားလုပ်ခဲ့သူအသက်44နှစ်အရွယ်သူကို ဒီဖြစ်တွင်မတိုင်ခင်လေးထိသူ့နိုင်ငံပြင်ပမှာလူတွေတိတ်မသိကြပါဘူးသူက2019ຫນွေဦးမှာထောက်ခံမဲ့83ရာခိုင်နှုန်းနဲ့တမရဟောင်းပက်ထရိုပိုရိုရှန်ကိုကိုအနိုင်ရပြီးတော့တက်လာတာဖြစ်ပါတယ်သူ့ရွေးကောက်ပွဲကသူ့ဘဝအမှုပညာပြောက်ွက်တစ်ခုလိုပါပဲရွေးကောက်ပွဲမတိုင်ခင်ပြည်သူ့အစီအပါဆိုတဲ့နာမည်ကျော်ရုပ်သံဇလံမှာအထက်တန်းကျောင်းဆရာဖြစ်တဲ့တရုတ်ဆောင်တာနဲ့အရန်နာမည်ကြီးသွားပြီးတော့နောက်သူကနိုင်ငံမှာဖြစ်နေတဲ့အဂရိလိုက်စားမှုတွေကိုဝေဖန်တဲ့ဗီဒီယိုအွန်လိုင်းမှာလူကြည့်များပြီးတဲ့နောက်တမရဖြစ်တဲ့ရွေးခံခဲ့ရတာပါရုပ်သံဇလံနာမည်နဲ့ပါတီတကအဂရိလိုက်စားမှုတိုက်ဖျက်ရေးကတိကဝတ်တွေနဲ့ရွေးကောက်ပွဲမဲဆွယ်ပြီးသူ့ကိုတမရလောင်းဖြစ်တဲ့အဆုပြုတာပါသူ့ဇက်ရုံနဲ့ဆင်ပါတယ်အမေရိကန်ဒေါ်လာများများအတွက်တော့ဇလန်စကီဆိုတဲ့နာမည်ကို2019ဆမှာအစားသိကြတာပါ။အဲတော့ကဒုသမရဟောင်းဘိုင်ဒန်နဲ့သူ့ရဲ့တာဟန်ဒန်နောက်ကျောင်းဇီးအရှုပ်ထားတာတွေပြန်ဖို့ပေးဖို့ဆိုပြီးသမရဒေါ်နယ်ထရန့်သူ့ကိုဖိအားပေးခဲ့တာပါ။သမရဇလန်စကီဟာယူကရိန်းနိုင်ငံဆိုဗီယက်ပြည်အောင်စုထဲမှာပဲရှိနေချင်းနိုင်ငံအလဲတောင်ပိုင်းနားကရုရှားစကားပြောခရီဗီရီဖ်မြို့မှာမွေးဖွားတာပါ။ဂျူးလူမျိုးတူဖြစ်ပြီးတော့နာဇီတွေဂျူးလူမျိုးတုံးတက်ဖြတ်မှုနဲ့သူ့အမျိုးတွေစူးစူးရွရွကြုံခဲ့ရတယ်လို့ပြောပါတယ်။ဒုတိယကမ္ဘာစစ်မှာတက်နေတဲ့အမှုထမ်းခဲ့တဲ့သူ့ဖိုးဆိုရင်ဖခင်နဲ့ညီကို၃ယောက်နာဇီတွေတက်လို့တည်ခဲ့ရတာပါ။ဇလန်စကီဟာဇန်ညွန်ရေးသားသူအာလီယူနာကီယက်ရှ်ကိုနဲ့2003ခုနှစ်မှာလက်ထပ်ခဲ့ပြီးတော့18နှစ်အရွယ်သမီးတစ်ယောက်နဲ့10နှစ်အရွယ်သားတစ်ယောက်ရှိပါတယ်။သူတို့၃ယောက်လုံးဇလန်စကီနဲ့တူကီယက်ရှ်မှာရှိနေသေးတယ်လို့ယူဆရပါတယ်။သူကအခုဆိုရင် Creepy Reef အမျိုးသားတက္ကသိုလ်ကနေဥပဒေဘာသာရက်နဲ့ဖွဲရတာပါ။ဒါပေမဲ့ရှင်းနေမလို့ဖဲနဲ့ဟာသာတရုတ်ဆောင်လုတ်ခဲ့ပြီးတော့နောက်ပိုင်းမှာအောင်မြင်မှုရလာတဲ့ Cavaltel 95ဆိုတဲ့ရုပ်တံထုတ်လုပ်ရေးကုမ္ပဏီကိုပူးရဲတည်ထောင်ခဲ့ပါတယ်။သူ့ထူးခြားတဲ့အောင်မြင်မှုတွေကတစ်ခုကတော့2006ခုနှစ်ယူကရိန်းနိုင်ငံမှာပြသတဲ့အနုပညာရှင်များနဲ့တွဲကခြင်းဆိုတဲ့အစီအစဉ်မှာအနိုင်ရခဲ့တာဖြစ်ပါတယ်။2009နဲ့2018ကြားမှာတော့အထူးသဖြင့်အချစ်ဆက်မျိုးရုပ်ရှင်ကတော်တော်များများမှာတရုတ်ဆောင်ခဲ့ပါတယ်။2019မှာသူတမရတောင်ဝင်ယူတော့ယူကရိန်းဟာဒွန်ဘတ်စ်ဒေသလို့ခေါ်တဲ့လူဟန့်စ်နဲ့ဒေါ်နီယက်စ်တို့ကခွဲထွက်ရေးသမားတွေနဲ့ခက်တန်းတန်းပြစ်ပခါဖြစ်နေခဲ့တာ၅နှစ်ကြာလာတဲ့အချိန်ဖြစ်ပါတယ်။ရုရှားရဲ့အကူအညီနဲ့ခွဲထွက်ရေးသမားတွေဟာအဲ့ဒီဒေသနှစ်ခုရဲ့ဒစိမ့်ဒေသကိုထိန်းချုပ်ထားပြီးယူကရိန်းတပ်တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတာပါ။ဒါအပြင်2014မှာရုရှားကသူ့ပိုင်နယ်ဖြစ်လာပြီလို့ကြေညာခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်ကိစ္စနဲ့ပတ်သက်ပြီးတော့လည်းပြဿနာတက်နေစေဖြစ်ပါတယ်။အခုဆိုရင်သမ္မတဇလန်စကီကိုတကွာလုံးကချီးကျူးနေကြပေမဲ့သူ့နိုင်ငံထဲမှာတော့ရွေးကောက်ပွဲနောက်ပိုင်းမှာလူထုထောက်ခံမှုကျလာတာဖြစ်ပါတယ်။အားရလိုက်စားမှုကအဓိကပြဿနာဖြစ်နေသေးတဲ့နိုင်ငံမှာနိုင်ငံရေးခိုင်မာမှုရှိအောင်လုပ်ပါမယ်ဆိုတဲ့သူ့ပေးခဲ့တဲ့ကတိတွေကိုတေချာအကောင့်ထဲမဖော်ပြနိုင်သေးပါဘူး။ဇန်နဝါရီကစက်တန်နေမှာဆိုရင်သူ့ကိုလူလူရဲ့30ရာခိုင်နှုန်းကပဲထောက်ခံပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုကျူးကျော်ဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုတော့အမေရိကန်ထောက်လန်းရေးသတင်းတွေကိုရုရှားကမကျူးကျော်ခင်သတင်းပတ်တွေမှာသမ္မတဇလန်စကီလက်မခံခြင်းပုံတွေ့ရပါတယ်။ကျူးကျော်စစ်ဖြစ်ကိုဖြစ်မယ်ဆိုတဲ့အမေရိကန်သတိပေးချက်ကိုသူကလူသိရှင်ကြားကိုမယုံကြည်ကြောင်းပြတခါတလေမှရည်စရာတောင်လုပ်ခဲ့ပြီးတော့တစ်ချိန်တည်းမှာပဲပူတင်တပ်တွေရုတ်သွားအောင်လို့နိုင်ငံတကာကဖိအားပေးဖို့ကြိုးစားနေကြတာပါ။ပူတင်ပြောနေတာအလကားပါဆိုပြီးတော့သူမပြောနေခဲ့ပဲသူသာအဲ့ဒီသတိပေးချက်တွေကိုအလေးနဲ့ထားခဲ့မယ်ဆိုရင်ယူကရိန်းလူတို့အနေနဲ့ဒီအခြေအနေအတွက်ပိုပြီးပြင်ဆင်မှုရှိမယ်လို့ဝေဖန်ကြပါတယ်။ဒါပေမဲ့ရုရှားကျူးကျော်စစ်ကိုခုခံကြဖို့ပြောတဲ့သူရဲ့မိန့်ခွန်းတွေကနိုင်ငံတကာရဲ့ထောက်ခံအားပေးမှုကိုရစေပါတယ်။သူကယူကရိန်းလူတို့ကသာမကတကမ္ဘာလုံးကပါစစ်ပွဲကာလခေါင်းဆောင်ကဇက်ဆောင်နေရာမှာပြည်သူအစီအပါဖြစ်နေထောက်ခံနေကြပါတယ်ရှင်။
нашу державу. Так буде и далі. Слава нашим захисникам, слава нашим захисницям. Слава Україні.
Слава
героям слава. Майдана Джога Юкрейн Тамара Зеленський ຈອງ ໂຕ ຕင်ປ략ໄປແກ່ລະບໍ່ຄະນະຟີອເມຣິກັນຕັງກະຕຶງລືນຍາບາຍອີຊິນນີ້ໂຕເສັດເລທົ່ວລິນປີ້ນີ້ບາແລ້ມາຈາກິນດຸດຕິຍາບາຍນາຍີວ່າມາတော့ອະປັດສິນການາດີໂຕເສັດເລຕင်ປ략ໄປຕໍ່ບາແມ່ຄະນະ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှိနေခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများကန္တာသတင်းတွေကတုဒ္ဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါပထမအဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ဒီသွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်ယူကရိန်းအရေးကမြန်မာအရေးအပေါ်ဘလို့အကျိုးသက်ရောက်မှုရှိနိုင်တယ်လဲဆိုတာကိုဆွေးနွေးတင်ပြမှာပါမအင်ဂျင်နန်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေယူကရိန်းအရေးကမြန်မာအရေးပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်လိုက်ချိန်ဒီကမ္ဘာလုံးကယူကရိန်းအရေးကိုအာရုံရောက်သွားချိန်မှာမြန်မာအရေးကိုအာရုံဆိုင်မှုရော့ကျမေးမိန်သွားမလားဆိုတဲ့စိုးရိမ်သံတွေထွက်ပေါ်လာပါတယ်ဒါအပြင်ကမ္ဘာကယူကရိန်းအရေးအာရုံဆိုင်နေချိန်မှာအာဏာသိမ်းမြန်မာစစ်ကောင်စီအနေနဲ့အခွင့်ကောင်းယူပြီးပုံမူကြမ်းတမ်းရက်ဆက်စွာခြေမုံတာတွေလှုပ်လိမလားဆိုတဲ့စိုးရင်ပူပန်တန်တွေလည်းကြားရပါတယ်။အမှန်တကယ်လဲစိတ်ပူစရာစိုးရင်စရာကောင်းလှပါတယ်။ဘာကြောင့်လဲဆိုတော့ဒီရပိုင်းသကိုင်းတိုင်းတဲကမြို့နယ်အများစုမှာအင်တာနက်ဆက်သွယ်ရေးစနစ်နဲ့ဖုန်းလိုင်းတွေဖြတ်တောက်ထားတယ်ဆိုတဲ့သတင်းတွေကြားနေရပါတယ်။သကိုင်းတိုင်းတဲကကြေးရွာတွေမီးရှို့ခံရတာလူတွေတက်ခံရတဲ့သတင်းတွေမီဒီယာတွေမှာမြင်တွေ့နေရတော့စိုးရင်မယ်ဆိုလဲစိုးရင်စရာအခြေအနေပါ။ဒီချိန်မှာပဲမြန်မာနောင်းရဲ့အင်္ဂလိပ်ပိုင်းအစီအစဉ်မှာ Igor Blasevic နဲ့ interview ကို2022မတ်လ10ရက်နေ့ကပေါ်ပြထားတာတွေ့ရပါတယ်။ Igor ဟာချက်နိုင်ငံသားတစ်ယောက်ဖြစ်ပါတယ်။သူဟာလူအခွင့်အရေးလှုပ်ဆော်သူတူဦးလည်းဖြစ်ပြီးပရတ်အရက်ဖက်လူအဖွဲ့အစည်းဗဟိုဌာနရဲ့အကြီးတန်းအကြံပေးလည်းဖြစ်တယ်လို့မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတွေကိုသင်တန်းပေးနေတဲ့ Educational Initiative ရဲ့ Director လည်းဖြစ်ပါတယ်။ Igor ဟာမြန်မာနိုင်ငံမှာလည်းနေထိုင်ဘူးပြီးမြန်မာနိုင်ငံရေးနဲ့လည်းမစိမ့်ဘူးလို့ဆိုနိုင်ပါတယ
်မြန်မာနောင်းကအင်တာဗျူးကိုယူကရိန်းသူရဲကောင်းတွေလို့ပဲမြန်မာသူရဲကောင်းတွေဟာလည်းလေးစားစရာကောင်းပါတယ်လို့ကောင်းစင်ပေးပါတယ်ပထမဆုံးမေးတဲ့မိကွန်းကတော့မြန်မာပြည်သူတွေမချစ်မရဲနဲ့အားမလိုအားမရဖြစ်နေရတဲ့အကြောင်းအရာပါယူကရိန်းကိုရုရှားကျူးကျော်တဲ့ကိစ္စမှာနိုင်ငံတကာအနေနဲ့ယူကရိန်းဘက်ကနေအင်းနဲ့အားနဲ့ထောက်ခံနေအစိုးရတွေကလည်းရုရှားဘော်ပြစ်ဒဏ်ခတ်တာတွေတိကျပြတ်သားပြီးတော့ပြင်းထန်တဲ့ပိတ်ဆို့မှုတွေပြုလုပ်တာတွေစစ်လက်နက်ပစ္စည်းတွေကူညီထောက်ပံ့တာတွေတွေ့ရပါတယ်မြန်မာနိုင်ငံကိစ္စမှာတော့အဲ့ဒီလိုမဟုတ်ပါဘူးယူကရိန်းမှာလိုပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေနဲ့လက်နက်ထောက်ပံ့တာတွေမတွေ့ရပါဘူးအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ယူကရိန်းလိုမျှော်လင့်နိုင်ပါသလားလို့မေးပါတယ
်ဤကောကယူကရိန်းအကြောင်းကိုမြန်မာတွေကစိတ်ဝင်စားကြတယ်ယူကရိန်းမှာရောမြန်မာမှာပါပြည်သူတွေဟာရက်ဆက်ကြမ်းကြုတ်ပြီးဥပဒေမဲ့ပြုကျင့်တဲ့သူတွေကိုရုန်းကန်တော်လှန်နေကြရတာပါဒီနိုင်ငံရဲ့ဖြစ်ရပ်တွေဟာမတူညီတဲ့အတွက်အလင်းစလူကောက်ရှက်ဆွဲလို့မရနိုင်ပါဘူးယူကရိန်းမှာဖြစ်နေတဲ့စစ်ပွဲဟာကမ္ဘာပထဝီနိုင်ငံရေးကိုပြောင်းလဲသွားစေနိုင်ပါတယ်ကမ္ဘာနိုင်ငံရေးပေါ်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါတယ်မြန်မာကိစ္စကတော့ဒီလောက်မယိုးရှင်းပါဘူးရုပ်လုံးပေါ်ဖို့ကတော့အချိန်ယူရပါလိမ့်မယ်ဒါကြောင့်လေယူကရိန်းကိစ္စမှာအမေရိကန်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလင်းလင်းမြန်မြန်ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြတာပါယူကရိန်းနဲ့မြန်မာနဲ့ဟာမတူညီပါဘူးကွဲပြားခြားနားပါတယ်အနောက်တိုင်းမူဝါဒချမှတ်သူအများစုဟာမြန်မာနိုင်ငံရဲ့အခြေအနေကိုသေချာနားမလည်ကြပါဘူးဒါအပြင်သူတို့ဟာမြန်မာနိုင်ငံရေးကိစ္စဟာအနောက်တိုင်းလုံခြုံရေးကိုဓာတ်ရိုက်ချိန်ကြောက်နေတယ်လို့မမြင်ကြပါဘူးနောက်တစ်ခုကမြန်မာနိုင်ငံရဲ့အိမ်နီးချင်းတွေဟာယူကရိန်းလိုအိမ်နီးချင်းနိုင်ငံတွေမဟုတ်ကြပြန်ပါဘူးထိုင်းတရုတ်အိန္ဒိယတို့ကနေတဆင့်မြန်မာနိုင်ငံတွင်းကိုလူသားချင်းစာနာတဲ့အကူအညီပေးလမ်းကြောင်းတစ်ခုဖွင့်နိုင်ဖို့တောင်းမလွယ်ကူပါဘူး။ဒါအပြင်မြန်မာစစ်ကောင်စီရဲ့နောက်ကွယ်မှာတရုတ်ရှိနေတယ်လို့အနောက်နိုင်ငံတွေကယူဆထားကြတာပါ။အမေရိကန်အစိုးရမူဝါဒချမှတ်သူတွေကလည်းမြန်မာဟာအနောက်နိုင်ငံတွေနဲ့တရုတ်ကြားမှာဂျာကန်စစ်ပွဲပရောက်စီဝါမဖြစ်စေလိုပါဘူး။တခါအနောက်နိုင်ငံတွေရဲ့အကျိုးစီးပွား မြန်မာမှာလောက်လောက်လာလာမရှိပါဘူးဒါကြောင့်အနောက်တိုင်းဟာမြန်မာအရေးကြောင့်တရုတ်နဲ့ထိတိုက်တွေ့ဖို့မစွန့်စားလို့ကြပါဘူးလို့ဤကောကသူ့အမြင်ကိုရှင်းပြပါတယ
် ISP မြန်မာကလည်း proxy war နဲ့ပတ်သက်လို့ကနဦးသုံးသက်ချက်အမှတ်ရှိမှာမြမအရေးအဖြေရှာမှုနဲ့အင်အားကြီးနိုင်ငံများကြားအပြိုင်မှုအတွက်အသုံးချခံမြေစာပင်ဖြစ်နိုင်ကြေးဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ ISP ရဲ့သုံးသက်ချက်ကတော့မြမအရေးအတွက်ကုလသမဂ္ဂအာဆီယံတရုတ်ဂျပန်စတဲ့အထူးကိုယ်စားလှယ်မျက်နှာစုံကြီးတွေ့ဆုံလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကုလသမဂ္ဂအာဆီယံတရုတ်အိန္ဒိယဂျပန်အမေရိကန်စသဖြင့်အစ်မြင့်ကိုယ်စားလှယ်တွေတွေ့ဆုံလို့ပဲဖြစ်ဖြစ်မြမလူထုရဲ့အတန်ကိုနားထောင်ပြီးအချင်းချင်းချိတ်ဆက်ညှိနှိုင်းဆွေးနွေးမှုလုံးမှသာအပြေရှားနိုင်မဲ့အနေအထားဖြစ်ပါတယ်။ဒီလိုဖြစ်မလာဘူးဆိုရင်မြမအရေးဟာပြဿနာပြေလည်ရေးထက်တရုတ်အမေရိကန်စတဲ့အင်အားကြီးနိုင်ငံတွေရဲ့အားပြိုင်မှုအတွက်အသုံးချခံမြေစာပင်သာဖြစ်လာနိုင်ခြင်းရှိပါတယ်တဲ့။ဒါဆိုရင်ရုရှား-ယူကရိန်းပဋိပက္ခကနေမြမအနေနဲ့ဘာတွေများသင်ခန်းစာယူစရာရှိမလဲလို့မြမနောင်းရဲ့အမေကအီဂေါကဒီလိုဖြေပါတယ်။အကြီးဆုံးသင်ခန်းစာယူစရာကတော့ယူကရိန်းတွေဟာအမျိုးသားရေးအတွက်သဘောတရားရေးနဲ့အတွေးခေါ်ပိုင်းမှာအပြည့်အဝညီညွတ်ကြပြီးသူတို့နိုင်ငံအမိခိုကင်းရေးနဲ့လွတ်လပ်မှုအတွက်တသားတည်းရှိနေကြတယ်ဆိုတာပါပဲ။မြန်မာမှာလည်းရဲရင်တဲ့နိုင်ငံသားတွေညားစွာရှိပါတယ်။နိုင်ငံရေးသမားတွေမှာရောလက်နက်ကင်တော်လှန်ရေးသမားတွေမှာရောပြည်သူလူထုထဲမှာပါ Federal Democracy တည်ဆောက်ကြမယ်လို့အများစုကသဘောထားတူညီကြပါတယ်။ပြည်내ချုပ်ချယ်ပြီးရက်ဆက်ကြမ်းကြုတ်တဲ့စစ်အုပ်ချုပ်ရေးအောက်ကနေလွတ်လပ်တဲ့နိုင်ငံဖြစ်လို့တဲ့ဆန္ဒတွေတူညီကြတယ်။ဒါပေမဲ့လို့တချို့တွေကတော့ခြံစည်းရိုးပေါ်ခွာထိုင်နေကြပါတယ်
။မြမအရေးဟာယူကရိန်းအရေးနဲ့ကွဲပြားခြားနားတဲ့အတွက်ပြပါအားတနည်းအားဖြင့်အနောက်နိုင်ငံကြီးတွေရဲ့အကူအညီကိုယာနုံးပြအားကိုးလို့မျှော်လင့်လို့မရနိုင်ပါဘူး။ဤကောကတော့မြမအရေးအဖြစ်ထွက်ဖို့ဆိုတာနိုင်ငံတကာရဲ့အခန့်ကဏ္ဍဟာ20ရာခိုင်နှုန်းပဲအကျိုးသက်ရောက်မှုရှိနိုင်ပြီး80ရာခိုင်နှုန်းဟာပြည်တွင်းအင်အားစုတွေကဆုံးပြလုပ်ကင်ကြရမှာပါလို့ဆိုပါတယ်။ယူကရိန်းရေးကြောင်းအမေရိကန်နဲ့နောက်ကဘာကမြန်မာအရေးပေါ်ချင်းကပ်ပုံပြောင်းလဲလာနိုင်စရာရှိပါတယ်။မြန်မာရဲ့အိမ်နီးချင်းအင်အားကြီးတရုတ်နိုင်ငံအနေနဲ့လည်းထိုင်ဝမ်ရေးပါဝင်ဒေသတွင်းနိုင်ငံတွေပေါ်သဘောထားပြန်လည်သုံးသပ်ရမယ့်အခြေစိုက်လာပါတယ်။ဘယ်လိုပဲဖြစ်ဖြစ်ယူကရိန်းရေးဟာမြမအရေးအတွက်အပေါင်းလက္ခဏာအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်ကြောင်းပါခင်ဗျာ
ပြည်သွင်းနိုင်စီစဉ်ပြီးတော့မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ပေးထားတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာပြည်အမေရိကန်အတန်ကနေတင်းကုန်နေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့မြမပြည်မပေးစာများကဏ္ဍကိုတင်ပြပေးပါဦးမယ်မိုင်းအီတန်တာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်အောင်ကျော်ဟင်းဆိုတဲ့သောရရှင်က view ရဲ့ည9နာရီတင်ကိုနေ့စဉ်10နာရီမှကူးယူပြီးတော့နားထောင်ပါတယ်။ညတိုင်း17နာရီကျော်မှအေးဖြစ်ပါတယ်။ view email တင်လွှာလေးလည်းပို့ပေးပါဆိုလို့ပြောလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုအောင်ကျော်ဟင်းရဲ့ email တင်လွှာပို့ပေးဖို့လည်းစီစဉ်ထားပါရဲ့နော်။ view ကိုပထမအဆုံးအနေနဲ့အကြံပြုစာပေးဖို့ခြင်းပါတယ်ဆိုပြီးတော့ဟိုနေ့က Messenger ကနေရေးလာတဲ့သောရရှင်ကတော့ဘူတာဟိုကလီစုတိုင်းသားတယောက်ပါတဲ့
။မင်္ဂလာပါ view ကျွန်တော်ကတော့ကချင်ပြည်နယ်ပူတာအိုမြို့ကလီစုတိုင်းသားတယောက်ပါ VOE ကိုနားဆင်လာတာဆယ်စုနှစ်တခုကျော်လာပါပြီဒါပေမဲ့ဒီချိန်တစ်ခါမှအကြံပြုစာမပေးပို့ဘူးပါဦးဒီနေ့တော့ပထမဆုံးအနေနဲ့အကြံပြုစာပေးပို့ခြင်းပါတယ်ပထမချက်ကတော့ Facebook ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ချက်တွေကအတန်တိုးနေပါတယ်အလုပ်လုပ်ရင်းနဲ့နားထောင်ရတာဆိုတော့သိအဆင်မပြေလို့ပါဒါကြောင့်မလို့ပြင်ဆင်ပေးစေခြင်းပါတယ်ဒုတိယချက်ကတော့မြန်မာပြည်အရေးကိုပထမဦးစားပေးတင်ပြပေးစေခြင်းပါတယ်မြန်မာပြည်အရေးပြီးတော့မှတခြားအရေးတွေကိုတင်ဆက်ပေးစေခြင်းပါတယ် VOA ကြောင့်မင်းနေ့စဉ်သတင်းဖြစ်ပျက်နေတဲ့မြောက်ကိုသိခွင့်ရလို့ကျေးဇူးတင်ပါတယ် ဆက်လက်အားပေးနေပါဦးမယ်။ VOA ဝိုင်းတော်သားတွေအားလုံးကျေးဇူးပါစေ
။ကဲနာမည်တော့ရေးလာပေမဲ့လည်းနာမည်ပြောမပြောဒီတော်ရရှင်သေချာမပြောလိုက်လို့ကျွန်မလည်းနာမည်တော့မပြောလိုက်တော့ပါဘူး။ဟုတ်ကဲ့ပါ။ပူတာဝါကတော်ရရှင်အရင်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်။အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့အကြံပြုစာရေးလာလို့ပါ။ဒီမှာ Facebook ကအတန်တိုးနေရဆိုတဲ့ကိစ္စကိုတခြားသူတွေလည်းပြောကြပါသေး။ကျမတို့လည်းဖြည့်ရှင်းပေးဖို့ကြိုးစားပါသေး။ Like ပြီးတော့လည်းမေးကြည့်ပါသေး။ဒါမဲ့လည်းတယ်လီဖုန်းတိုင်းမှာတိုးတာမဟုတ်တော့နောက်ပြီးတော့လူတိုင်းလည်းတိုးတာမဟုတ်တော့ Internet line အားနဲ့များဆိုင်မလားလို့တွေးမိပါသေးရှင်။အတန်အတိုးကျယ် volume ကတော့ကျမတို့ကွန်ပျူတာတွေကချိန်ထားပြီးသား။နောက်ပြီးတော့ဒီကနေဒိုင်းရိုက်လွှင့်တဲ့အတန်တိုင်းလွှင့်ပေးလိုက်တာဖြစ်ပါသေး။ဒါကြောင့်မလို့ခုနကပြောသလို Internet bandwidth နဲ့များဆိုင်မလားစဉ်းစားမိပါတယ်နော်။တကြွနဲ့သူတွေကိုတေချာထက်ပြီးတော့မေးကြည့်ပါဦးမယ်။အစီအစဉ်တွေကိုတိတ်မကြားရအောင်လို့ရေးလာတဲ့စာရေးတွေ့တိုင်းမှာလည်းကျမစိတ်ထဲမှာအထူးအကျဲရိုက်တယ်လို့ခံစားရပါတယ်။တရင်နေအနေနဲ့ဆိုရင်တော့ကျမတို့ VOA ကမြန်မာတရင်တွေရောပြီးတော့မြန်မာနိုင်ငံသားတွေမသိမဖြစ်သိတဲ့နိုင်ငံတကာတရင်တွေမြန်မာကမ္ဘာရေးရာတရင်တွေရောတင်ဆက်ပေးနေပါတယ်လို့ပြောချင်ပါသေး။ဒါမဲ့ဒီသောရရှင်ပြောသလို VOA ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားပေါ်ကရေဒီယိုထုတ်လွှင့်ချက်ဒီမှာတော့မြန်မာသတင်းတွေကိုအထူးဦးစားပေးပြီးတော့ဖော်ပြပေးနေပါတယ်ရှင်။နောက်ထပ်သတင်းရှင်တစ်ယောက်ကတော့ကျွန်တော်တို့ view ရဲ့အစီအစဉ်တွေကို PSN ဆလောင်းကနေဖမ်းယူတာအဆင်မပြေပါဘူးဆိုပြီးအခုလိုရေးလာတာပါ
။မင်္ဂလာပါ view ခင်ဗျာ။ view ကိုအမြဲအားပေးနေပါတယ်။ကျွန်တော်အဖေကလေဖြတ်နေသူတူပါ။အဖေကရေဒီယိုခစ်ကနေ view နဲ့အိမ်မှာအဖို့ပြုတ်နေရတာပါ။အခုက VOA ရုပ်သံအစီအစဉ်ရတော့ပို့အဆင်ပြေလာပါတယ်။ဒါပေမဲ့ VOA line ကခဏခဏပျောက်ပျောက်နေလို့ပါ။ PSI ဆက်ကကြည်နေရတာပါ။ဒါလေးတစ်ခုဖြည့်ရှင်းပေးစေချင်ပါတယ်။ဥကြော်စံသာနဲ့ VOA အဖွဲ့သူအဖွဲ့သားအားလုံးကျန်းမာပါစေဗျာ
။ဟုတ်ကဲ့ပါ။ PSI ဆက်ကနေပြီးတော့ဖမ်းယူတာ။ VOA line ကခဏခဏပျောက်ပျောက်နေပါတယ်ဆိုလို့တိတ်ဆဖမ်းတာမမိတာများလားလို့လည်းတွေးမိပါတယ်နော်။တချို့ရက်တွေမှာဖမ်းလို့ရပြီတချို့ရက်တွေမှာဖမ်းလို့မရဘူးဆိုရင်တော့ဒီရာသီဥတုအခြေအနေအနေထားတွေကြောင့်လည်းကြားကနေပြီးတော့လှိုင်းပြက်တာဖြစ်နိုင်ပါတယ်ဒီအစီအစဉ်တွေကဂျိုရူကတိုက်ရိုက်တာထုတ်လွှင့်မှုဖြစ်လို့ပါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်ကနေတစုံတရာပြင်ဆင်ပေးလို့မရပါဘူးเนาะမြန်မာနိုင်ငံချင်းပြည်နယ်ကံပက်လက်မြို့က16အုပ်စုထဲမှာရောက်ရှိနေတဲ့စစ်ပီးတွေကလေးသူငယ်တွေအပါအဝင်လူပေါင်း80ကျော်ရှိပါတယ်ပေးမိနေပါရဲ့အခုထိအထောက်ပံ့မရတော့တော်တော်ကိုခက်ခဲပါတယ်တောရွာဆိုတော့ဘာအဆက်တွေမှလည်းမရလို့ပါတယ်ဗီဒီယိုဘက်ကနေသက်ဆိုင်ရာကိုအတိပေးကြောင်းညာပေးဖို့အားကိုးပါတယ်ဆိုပြီးတော့သရရှင်တရားကိုစာရေးပြောလာပါတယ်ရှင်မောင်မောင်တင်ချာဆိုတဲ့ဗီဒီယိုသရရှင်နောက်တစ်ယောက်ကတော့အစီအစဉ်တစ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ
် VOA ကိုအမြဲနားထောင်သူပါအစီအစဉ်အားလုံးနှီးပါကိုချိန်ပါတယ်ဥတ္တမောင်တန်တင့်ဘွားကိုပြောပြပါဗျာချီညိုချစ်ခင်အနုပညာရှင်အစီအစဉ်လေးကိုအသက်တီထွင်ရေးသားပြုစုပြီးတော့ထုတ်လွှင့်ပေးစေချင်ပါတယ်။ဥပမာဆရာဇော်ကြီး၊ဆရာမင်းသူဝင်၊ရှေဦးတောင်းတင်မိုးကောလိပ်ဂျင်နေဝင်လူလူတော်မှာတကုံတာစသဖြင့်ပေါ့။တပတ်တစ်ခါထုတ်လွှင့်ပေးပါဗျာ
။ကျမတို့လောလောဆယ်တော့ဒီမြန်မာနိုင်ငံမှာလည်းစစ်အာဏာသိမ်းမှုနောက်ပြီးနိုင်ငံတကာမှာလည်းဒီကမ္ဘာကပ်ဘေးအခြေအနေရောအဲ့လိုအခြေအနေဖက်ဖက်တို့ကြောင့်ကျမတို့ဒီတချို့အစီအစဉ်လေးအခြေအနေတွေကိုတော့နည်းနည်းရှော့ထားရပါတယ်နော်။တင်းနေကလည်းတင်ဆက်ပေးဖို့တော်တော်များပြီးတော့အချိန်ကလည်းအကန့်အသတ်နဲ့ဖြစ်နေလို့ပါ။ဒါမဲ့လည်းအခုဒီသရရှင်ပြောလာတဲ့အစီအစဉ်မျိုးလေးအတွက်အခွင့်အတင်တင်ဆက်ပေးသွားပါမယ်လို့ပဲပြောချင်ပါတယ်ရှင်။ပြည်သူတွေသတိထားဖို့လို့အစချီရေးလာတာပါတရားမဝင်အလုပ်လုပ်တဲ့သူတွေချမ်းသာတဲ့အတိုင်းပြည်တရားမဝင်နိုင်ငံတော်ကချမှတ်ထားတဲ့ဥပဒေတွေကိုချိုးဖောက်ပြီးတော့လောက်ကင်စားတဲ့သူတွေကိုလက်ပိုက်ကြည့်နေရတော့မှလားယာရုအာနာအလွဲသုံးစားလုပ်တဲ့သူတွေနဲ့ပေါင်းပြီးတော့လူခွင့်ရေးတွေချိုးဖောက်တရားမဝင်အယောင်ဝယ်တွေလုပ်ပြီးတော့ချမ်းသာတဲ့သူတွေကောင်းစားနေကြပါတယ်ဆိုပြီးသူတို့ဒီတမှာဖြစ်နေတဲ့အကြောင်းအရာတွေကိုပြောချင်ပါတယ်လို့ဒီသောရရှင်ရင်ဖွင့်စာရေးလာတာပါ
တနိုင်ငံလုံးကိုဗစ်နဲ့နိုင်ငံရေးပြဿနာတွေကြောင့်တနတ်တန်နဲ့ယောဂါတန်တွေကြောက်နေရပါပဲ။ကိုရီနေတဲ့အရက်ကျိုင်းခန်းဒီသာရက်ဆောင်မြို့နယ်ရှမ်းပြည်နယ်တောင်ပိုင်းမှာတော့ချိန်စောတန်တစ်ကားတန်တွေနဲ့စူညံလို့အာဏာလွဲသုံးစားမှုငွေကြေးချစားမှုတွေမတရားမှုတွေကိုအထက်အရာရှိတွေနဲ့ငွေရှိသူတွေပေါင်းစားတက်တည်တွေရှိပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကိုယ်တိုင်ကမသိချင်အောင်စောင့်နေတာပဲလား။နောက်ပြီးကိုဒေတာရဲအစိုးရဌာနတွေကိုလက်ခံကမှတစိုးလက်ဆောင်ယူပြီးပြန်သွားကြတဲ့ဌာနကများများတတော်ဦးစီးဌာနမြေတိုင်းဦးစီးဌာနဆယ်မြောင်းဦးစီးဌာနအစရှိတဲ့ဌာနတွေအပြင်ဝ
199ပြည်ထရေးကာကွယ်ရေးဝန်ကြီးဌာနတွေကိုလည်းမယုံနဲ့တကယ်အခက်အခဲရှိလို့မတရားမှုတွေကြုံလို့သူတို့ကိုတွားပြောကားမှပိုဒုက္ခရောက်တာကိုတွေ့လေဒေတာအတွက်ဆုံးရှုံးခံအမုန်းခံနေတာကိုဒေတာကိုမဆုံးရှုံးခြင်းလို့ပါဒါပေမဲ့ခေါင်းဆောင်တွေကအုပ်ဆိုးနေတော့တဖြည်းဖြည်းဝါမျိုးခံရမှုကိုအစွမ်းကုန်တော့ကာကွယ်ကြည့်မယ်ကြောက်ပါတယ်ခမည်းတော်ကိုမဟုတ်ဘူးလူကောင်းနိုင်ငံသားကောင်းတယောက်ဖြစ်ရမှာကိုနိုင်ငံနဲ့လူမျိုးအပေါ်တစ္ဆာဖောက်အာဏာအလွဲသုံးစားလို့ငွေကြေးတစ်ခုအတွက်မတရားတာတရားတာမသိလက်နက်တစ်ခုမဟုတ်တဲ့ကိုဗစ်ကိုလည်းလက်နက်လူအသုံးချနေကြတယ်
ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းရက်ဆောင်မြို့နယ်ကျိုင်းခန့်ဒေသမှာတရားမဝင်စီးပွားရောင်းဝယ်ဖောက်ကားမှုတွေမြန်မြန်ဆိုင်ဆိုင်ကြီးလုပ်နေကြပါတယ်ဆိုတော့ဒီသောရရှင်သူတွေ့ကြုံနေရတဲ့အခြေအနေကိုဒီဗီဒီယိုကနေရင်ဖွင့်စာရေးလာတာဖြစ်ပါတယ်ရှင်အချိန်ကတည်းကကြောင့်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှလည်းရက်ချင်ပါတယ်ရှင်သောရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့တရင်တစ်ပတ်ကိုကြောဖြတ်နိုင်ပါစေလို့ဆုတောင်းနေပါတယ်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bammy's ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မဧသနာကျော် season 17မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ခုဆက်ပြီးတော့သတင်းတွေကတုတအစီအစဉ်ကိုတင်ပြပေးပါမယ်။နိုင်ငံတကာကသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုတရစေဖို့မညညိုလင်ကတင်ဆက်ပေးနေတာပါ။ဒီတစ်ပတ်မှာတော့ကောင်းကျိုးရောဆိုးကျိုးပါဖြစ်စေနိုင်တဲ့နျူကလ িয়ার ဆွမ်းအားနဲ့ပတ်သက်တဲ့အကြောင်းကိုပြောပြပေးထားပါရခင်ဗျာ။
ကမ္ဘာပေါ်မှာလူသားတွေရဲ့ရှာဖွေစမ်းသပ်တီထွင်မှုတွေထဲမှာနျူကလ িয়ার ဆွမ်းရည်ဆိုတာကလူသားတွေအတွက်ကောင်းကျိုးရောဆိုးကျိုးပါအများကြီးသက်ရောက်စေတဲ့အရာတစ်ခုဖြစ်ပါတယ်။နျူကလ িয়ার ဆွမ်းရည်ကြောင့်လူသားတွေအတွက်အဓိကအဖြစ်ပျက်စစ်ဆွမ်းအားတွေကိုပေးနိုင်တဲ့ကောင်းကျိုးရှိတယ်လို့ပဲနျူကလ িয়ার ဆွမ်းရည်အသုံးပြုထားတဲ့လက်နက်တွေကြောင့်လည်းလူသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေအများကြီးပျက်စီးဆုံးရှုံးစေတာပါ။သိပ္ပံပညာရှင်ကြီး Albert Einstein ရဲ့ E = mc square ဆိုတဲ့နိယာမကိုအခြေခံပြီးနောက်ပိုင်းအီတလီအမေရိကန်သိပ္ပံပညာရှင် Enrico Fermi နဲ့လုတ်ဖော်ကင်ပဲ့သိပ္ပံပညာရှင်တစုဟာ1940ခုနှစ်နောက်ပိုင်းတွင်မှနျူကလ িয়ার ဆွမ်းအင်ဆိုတာတွေကိုစမ်းသပ်ရှာဖွေဖော်ထုတ်ခဲ့ကြတာကနျူကလ িয়ার နဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုဖြစ်လာစေမဲ့သမိုင်းစာပဲဖြစ်ပါတယ်
အခုဆိုရင်ကမ္ဘာပေါ်မှာနျူကလ িয়ার စွမ်းအင်နဲ့သက်ဆိုင်တဲ့စက်ရုံတွေဓာတ်ပေါင်းဘူတွေနိုင်ငံပေါင်း30ကျော်မှရှိနေပါပြီ။လူအသက်တာအတွက်ကောင်းကျိုးဆန်းဆောင်နိုင်မဲ့နျူကလ িয়ার စွမ်းအားထုတ်စက်ရုံကြီးတွေရှိသလိုစိုးကျိုးဖြစ်စေနိုင်တဲ့နျူကလ িয়ার လက်နက်ပေါင်းစုံထုတ်တဲ့စက်ရုံကြီးတွေလည်းရှိနေတာပါ။နျူကလ িয়ার ပါဝါပလန့်လို့ခေါ်တဲ့နျူကလ িয়ার စွမ်းအင်ထုတ်စက်ရုံရှိတဲ့နိုင်ငံပေါင်းကအခုလောလောဆယ်32နိုင်ငံမှရှိပြီးအများစုကဥရောပ၊မြောက်အမေရိက၊အရှေ့အာရှနဲ့တောင်အာရှနိုင်ငံတွေမှာရှိတာပါ။အဲ့ဒီတည်းကတချို့နိုင်ငံတွေဖြစ်တဲ့ Belgium, Germany, Spain နဲ့ Switzerland နိုင်ငံတွေကတော့သူတို့ရှိမှရှိတဲ့ nuclear စက်ရုံတွေကိုပိတ်ပစ်ဖို့စီစဉ်နေပြီး Sweden နဲ့ Taiwan ကလည်းပိတ်ပစ်ဖို့အတွက်စဉ်းစားနေပြီဖြစ်ပါတယ်။ Austria မှာရှိတဲ့ Schwedendorf nuclear စက်ရုံနဲ့ဖိလစ်ပိုင်မှာရှိတဲ့ Batten Nuclear စက်ရုံတွေကတော့ပထမဆုံးစက်ရုံတွေအဖြစ်အပြီးသက်တိဆောက်သွားပြီးပေမဲ့လုံးဝလည်ပတ်မှုတော့မရှိသေးပါဘူး။လက်ရှိကမ္ဘာမှာ Nuclear စွမ်းအင်စက်ရုံအများဆုံးရှိတဲ့နိုင်ငံကိုကြည့်မယ်ဆိုရင်တော့ American ပြည်အောင်စုကအများဆုံးပါပဲ။လည်ပတ်နေတဲ့စက်ရုံပေါင်း63ရုံရှိပြီးတိဆောက်ဆဲစက်ရုံကတော့2ခုရှိပါတယ်။အဲဒီစက်ရုံတွေကနေလျှက်စစ်အားတစ်နာရီကို Gigawatt 8000နီးပါးထုတ်ပေးနေတာပါ။ပြင်းထန်နိုင်ငံကတော့နျူကလ িয়ার စွမ်းအင်စက်ရုံဒုတိယအများဆုံးရှိတဲ့နိုင်ငံမှာလက်ပတ်နေတဲ့စက်ရုံ56ခုရှိပြီးစက်ရုံတရုံကတော့တိဆောက်ဆဲဖြစ်ပါတယ်။ပြည်စစ်အားထုတ်လုပ်မှုကတော့တစ်နာရီမှာဂီဂါဝတ်3,300ကျော်ရှိတာပါ။တရုတ်နိုင်ငံကတော့လက်ရှိလက်ပတ်နေတဲ့စက်ရုံပေါင်း54ခုရှိပြီးတိဆောက်နေစဲစက်ရုံက15ခုရှိတာကြောင့်နျူကလ িয়ার စွမ်းအင်စက်ရုံတွေကိုအရှိန်အဟုန်နဲ့တိဆောက်လာတဲ့နိုင်ငံတစ်ခုအဖြစ်လေ့လာသူတွေကဆိုပါတယ်။တရုတ်နိုင်ငံရဲ့အဲ့ဒီစက်ရုံတွေကနေပြက်စစ်တံအားထုတ်လုပ်မှုကတော့တနာယီကိုဂီဂါဝတ်3,400ကျော်ရှိပါတယ်။ဒီလိုနျူကလ িয়ার စွမ်းအင်ထုတ်လုပ်မှုစက်ရုံတွေအများဆုံးရှိတဲ့ဆယ်နိုင်ငံစီးရင်ထဲမှာရုရှား၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊ကနေဒါ၊ယူကရိန်းနဲ့ United Kingdom တို့လည်းပါရှိပါတယ်။ဒါပေမဲ့ဂျပန်ကတော့စက်ရုံတော်တော်များများကိုပိတ်ပစ်လိုက်ပါတယ်။အရှေ့တောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့လဲပတ်နေတဲ့နျူကလ িয়ার စွမ်းအင်စက်ရုံမရှိသေးပါဘူး။မြန်မာအိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယဟာစက်ရုံတွေအများကြီးရှိတဲ့နိုင်ငံစီးရင်မှာပါရှိသလိုတခြားအိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့နျူကလ িয়ার စွမ်းအင်ထုတ်စက်ရုံနှစ်ခုကိုတည်ဆောက်နေစေဖြစ်ပါရဲ့ရှင
်။မညညလွင်စီစဉ်တင်ဆက်ထားတဲ့သတင်းတွေကတုဒ္ဒအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ခုဆက်ပြီးတော့ကဘာတလွားကထူးခြားစံပြတဲ့တဲ့ရင်တွေကိုတင်ပြပေးပါဦးမယ်။အိန္ဒိယကမြို့သားတအူဟာကွန်းပင်တက်တဲ့ဆက်တမျိုးကိုတီထွင်ထားပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ကကုမ္ပဏီတစ်ခုကတော့ပကံများပြန်လို့ဒေါင်လိုက်ပြန်တတ်နိုင်တဲ့မိုးပြန်ရင်အပြားတမျိုးကိုတီထွင်နေပါတယ်။ဒီလိုကဘာတလွားကထူးခြားတဲ့တဲ့ရင်တွေကိုကိုငင်းချမ်းနဲ့မခင်ဖြူတို့ကတင်ဆက်ပေးထားကြပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံကန်ယိုရန်မြို့မာဂါလူလူကအမျိုးသားတဦးဟာကွန်းပီးပင်တက်တဲ့ဆက်တမျိုးတီထွင်ထားပါတယ်။အသက်50အရွယ်ဂါနာပါတီဘက်ဆိုတဲ့သူကသူတီထွင်ထားတဲ့ဆက်ကို Tree Scooter တစ်ပင်တက်စကူတာဆက်လို့နာမည်ပေးထားပြီးအဲ့ဒီဆက်နဲ့50စက္ကန့်အတွင်း65ဗေးမြင့်တဲ့ကွန်းပင်ကိုတက်နိုင်ပါတယ်။ထိုင်ကုန်ခြေနင်းနဲ့တစ်ပင်တက်တဲ့ဘိန်းနှလုံးပါတဲ့ဒီဆက်မှာဂျာမနီထုတ်မော်တာအသေးလေးတစ်လုံးနဲ့ဆက်ဆွဲလှကိုတက်ထားပါတယ်။ဒီအပင်တက်စကူတာကတောင်သူဘက်အတွက်ကွန်းဒီခုဖို့အကူအညီကောင်းကောင်းပေးနိုင်ပါတယ်။အလုသမားရှာပါတာလူအားကမြင်ရတာနဲ့မိုးကာလမတိုင်ခင်ကွန်းဒီတွေအချိန်မီခုနိုင်ဖို့အတွက်ဒီကွန်းဒီပင်တက်ဆက်ကိုတီထွင်ခဲ့တယ်လို့ဘက်ကရိုက်တာသတင်းကိုပြောပါတယ်။ဒီလိုဆက်တီထွင်နိုင်ဖို့2014ခုနှစ်ကတည်းကစခဲ့ပြီးအမေရိကန်ဒေါ်လာ5,300နဲ့ညီမျှတဲ့အိန္ဒိယရူပီ4,000လောက်သုံးခဲ့ရတယ်လို့ဆက်အစမ်းနမူနာတစ်ခုထွက်ဖို့သူ့ရဲ့လုပ်ဖော်ကင်ဘက်အင်ဂျင်နီယာတယောက်နဲ့၄နှစ်လောက်ကြာအောင်သူတည်တနာလုပ်ခဲ့ရတယ်လို့ပြောပါရယ်ပုံမှန်ကွန်းပင်တက်ခူးပြင်းရင်တနေ့ကိုအပင်100လောက်ပဲခူးနိုင်ပေမဲ့စကူတာနဲ့တက်ရင်တော့တနေ့ကိုကွန်းပင်300ကျော်ကိုအလွယ်တကူတက်နိုင်တဲ့အတွက်ဒီအပင်တက်စကူတာကိုလူကြိုက်များနေပါရယ်အခုထိသူ့ရဲ့အပင်တက်စကူတာတစ်စီးကိုအမေရိကန်ဒေါ်လာ120အိန္ဒိယရူပီ6,200နဲ့အစီး300ကျော်ရောင်းပြီးပြီလို့လည်းဘက်ကပြောပါရယ်အခုလိုအောင်မြင်မှုအပြင်ပင်စီပိုကြည့်ပြီးတော့တဖြောင်းနဲ့မပေါက်တတ်တဲ့အုံးမင်မျိုးကိုတက်နိုင်မဲ့စကူတာဆက်မျိုးတစ်မျိုးကိုလည်းဆက်လက်တီထွင်နေပြီးတော့မကြခင်မှာရမယ်လို့ဘတ်ကပြောပါတယ်ရှင
်။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ကကုမ္ပဏီတစ်ခုကတော့ပကံပြားပြန်လို့ဒေါင်လိုက်ပြန်တန်းနိုင်တဲ့မိုးပြန်ရင်အပြားတစ်မျိုးကိုတီထွင်နေပါတယ်။ကာဗွန်ဓာတ်ငွေထုတ်လုပ်မှုမရှိတဲ့လျှက်စစ်မော်တာရှစ်လုံးတက်ထားတဲ့ယာဉ်ပြန်ကို ဇီဗာအေရိုကုမ္ပဏီကတီးထွင်နေတာဖြစ်ပြီးတော့မိုးပေါ်ကိုတောင်းလိုက်အတက်ဆင်းလုံးနိုင်ပါတယ်။ဒီရင်ဟာတနအီမိုင်160အမြန်နှုံးနဲ့သွာလာနိုင်မယ်လို့ကုမ္ပဏီ CEO စတီဖန်တက်ဘစ်ကပြောပါတယ်။အစမ်းထုတ်လုပ်ထားတဲ့ရင်မြန်မှာတော့လူတယောက်သာစီးနင်းနိုင်ပြီးလက်ရှိအချိန်မှာအတက်အဆင်းကိုအောင်အောင်မြင်မြင်ဆန်းသက်နိုင်ခဲ့ပါပြီ။နောက်တစ်ဆင့်ကတော့အရှိကိုပြန်တန်းနိုင်မှုဖြစ်ပြီးလူနဲ့ဆန်းသက်ဖို့ကတော့လိုသေးတယ်လို့ပြောပါတယ်။အရေးပေါ်အခြေအနေမျိုးနဲ့ကြုံလာရတဲ့အခါစေဝါနဲ့ကုညီကယ်ဆယ်ရေးတွေလုပ်တဲ့နေရာမှာဒီရင်ကိုသုံးနိုင်ဖို့မျှော်လင့်ထားသလိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကလည်းထောက်ပို့လုပ်ငန်းတွေကယ်ဆယ်ရေးလုပ်ငန်းတွေမှာသုံးနိုင်ဖို့စိတ်ဝင်စားနေပါတယ်။လောလောဆယ်မှာတော့ဒီရင်တစ်စီးကိုဒေါ်လာ2သိန်းခွဲလောက်ကျတင်တာကြောင့်အများပြည်သူသုံးဈေးကွက်မှာအလွယ်တကူဝယ်လို့တော့မရသေးပါဘူး။အနာဂတ်မှာတော့အသုံးခံတဲ့ဘက်ထရီတွေဈေးပေါ်လာရင်ဒီရင်ဟာပိုပြီးအစွမ်းထက်လာမယ်လို့မျှော်လင့်ကြောင်းတီးထွင်နေတဲ့နည်းပညာအဖွဲ့ခေါင်းဆောင်ကပြောပါတယ်ခင်ဗျာ။
ဒီကနေ့တပတ်ကပြည်ထောင်နိုင်ငံပါရီမျိုးကစောင်းစင်ဒီစီလမ်းမကြီးပေါ်မှာတိုးအကောင်ကြီး2022ကောင်လမ်းလျှောက်ချီတက်ခဲ့ကြပါတယ်။နိုင်ငံတကာစီးပွားရေးကုန်စည်ပြပွဲပိတ်ပွဲအထိမ့်မဲ့အဖြစ်နှွားတွေမီးတွေအပါအဝင်တိုးတွေကိုပါတောင်ပိုင်းဗီရန်ဒေတာကအနုပညာရှင်350ကလမ်းမပေါ်ထိန်းချောင်းခဲ့ကြတာပါ။ပီရနီယန်ဒေတာမှာကျင့်သုံးနေဆဲဖြစ်တဲ့တိုးတွေနှွားတွေကိုနွေရာသီစကြက်ကိုပြောင်းရွှေ့တဲ့ဓလေ့ထုံးစံကိုပြသခဲ့တာလည်းဖြစ်ပါတယ်။ပါရီမျိုးသူမျိုးသားတွေကလည်းလေးယောက်မြောက်ပြင်သစ်ပရင်ဟင်ရီလိုဝစ်ဆင်ထားသူရဲ့ဥဆောင်မှုနောက်မှာ1ကီလိုမီတာလောက်အတူလိုက်ပါလမ်းလျှောက်ချစ်တက်ခဲ့ကြပါတယ်။အခုလိုပြင်သစ်ချီးလေဒေတာရဲ့ရိုးရပွဲတွေကြောင့်ပါရီမျိုးသူမျိုးသားတွေဟာသူတို့နေ့စဉ်ဘဝအခက်ခဲတွေကိုမေ့ပျောက်ပြီးပျော်ရွှင်စေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပွဲစီစဉ်သူတို့ကပြောပါရဲ့ရှင်။
ကိုငင်းချမ်းနဲ့မခင်ဖြူတွေကိုတင်စီစဉ်တက်ဆက်ထားတဲ့ကမ္ဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ VOA American အတန်ကတင်းနှင်းကုန်နေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကန်တာတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်။တောက်ကြနေကလွတ်တော်ကဒီပြုလိုက်တဲ့အမေရိကန်နိုင်ငံရဲ့ဘတ်ဂျက်မှာမြန်မာနိုင်ငံကိုကူညီဖို့အတွက်ဒေါ်လာ136တန်းကျော်ချမှတ်လိုက်ပါတယ်။ပဋိပက္ခလျှော့ပါတည်ငြိမ်ရေးဒီမိုကရေစီလူ့ခွင့်ရေးအရပ်ဖွဲ့အဖွဲ့အစည်းများတိုးတက်ရေးတိကျလွတ်လပ်သောမီဒီယာဖွံ့ဖြိုးရေးတရားဥပဒေစိုးမိုးရေးကျန်းမာရေးပညာရေးကျေးလက်စည်းဝါးရေးနဲ့လယ်ယာစိုက်ပျိုးရေးလူသားချင်းစာနာထားထောင်မှုဆိုင်ရာကိစ္စရပ်တွေအတွက်ရမောငွေကိုအသုံးပြုမှဖြစ်ပြီးစစ်ကောင်စီနဲ့စစ်တပ်သူတို့နဲ့နှီးနွယ်သူတွေနဲ့အဖွဲ့အစည်းတွေစီရမောငွေမရောက်စေရဘူးလို့ပြဋ္ဌာန်းထားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားပြီးဒီမိုကရေစီပြန်လည်ပေါ်ပေါက်လာဖို့အတွက်နိုင်ငံသားရေးဝန်ကြီးဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်အဝန်နဲ့လှုပ်ဆောင်ရမယ်လို့လည်းပြဋ္ဌာန်းဖော်ပြထားပါတယ်ခင်ဗျာယူကရိန်းနောက်ပိုင်းကစစ်ကမ်းတစ်ခုကိုရုရှားကတနင်္ဂနွေနေ့အစောပိုင်းကဒုံးကျည်အစင်30နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူ35ယောက်သေဆုံးပြီးတော့134ယောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာအီတလီနိုင်ငံရောမမြို့မှာတရုတ်ထိပ်တန်းအရာရှိတွေနဲ့တနင်္လာနေ့တွေ့ဆုံဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့အမျိုးသားလူမျိုးရေးအကြံပေးအရာရှိကိုဆီလွတ်လိုက်ပါတယ်။အမေရိကန်အကူအညီနဲ့ဓာတုဇီဝလက်နက်တွေထုတ်မဲ့ဓာတ်ခွဲကမ်းမှန်မှန်သတင်းကိုတရုတ်ကပြန့်အောင်လုပ်နေတယ်လို့အင်ဂျီရောကပြီးခဲ့တဲ့အပတ်ကဆွဆွဲခဲ့ပါတယ်။ယူကရိန်းကိုတိုက်ခိုက်တဲ့ရုရှားစစ်ပွဲကြောင့်ဒေသတွင်းနဲ့ကမ္ဘာလူမျိုးရေးအပေါ်တက်ရောက်မှုအကြောင်းကိုအမေရိကန်အမျိုးသားလူမျိုးရေးအကြံပေးဂျက်ဆာလီဗန်ကတရုတ်နိုင်ငံသားမူဝါဒရေးရာအကြံပေးရန်ကြီးချီနဲ့တွေ့ဆုံဆွေးနွေးမယ်လို့အင်ဂျီရောကပြောပါတယ်ခင်ဗျာအမေရိကန်ဗီဒီယိုသတင်းတော်တယောက်ဟာယူကရိန်းမြို့တော်ကီယက်ဖ်မှာအနီးမှာစစ်တပ်ရုရှားစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်သေဆုံးသွားပါတယ်အသက်50အရွယ်ရီနော့ဟာနယူးယောက်တိုင်းစ်သတင်းစာအတွက်နှစ်ပေါင်းများစွာဗီဒီယိုသတင်းတွေပေးပို့ခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်သူသေဆုံးချိန်မှာတော့နယူးယောက်တိုင်းစ်သတင်းစာအတွက်အလုတ်လုံနေတာမဟုတ်ပါဘူးခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရနိုင်ဖြစ်ပြီးဆက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.